Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိမြခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2018ခုနှစ် February 16ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေပါပြီ line number 3240 48တို့ကနေဖမ်းယူသားဆင်နိုင်ရတယ်လို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဆံမိုးဝေပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဖလော်ရီဒါကကျတဲ့အကြောင်းကိုတရနဲ့ဝင်ပြမှုနဲ့ဆွဆွဲခံထားရသူလူငယ်ကိုအာမခံမပေးဘဲစစ်ဖမ်းထားဖို့တရားသူကြီးကဆုံးဖြတ်လိုက်ပါတယ်မင်္ဂလာဒေ့ကိုထပ်ပြေးသွားတဲ့ဒုက္ခရောဂါကိုပြန်လည်ခံရေးမြန်မာနိုင်ငံအနေနဲ့အဆင်သင့်ဖြစ်နေပြီလို့မြန်မာပြည်ထရေးဝန်ကြီးကပြောကြောင်းမင်္ဂလာဒေ့သတင်းတွေမှာရေးပါတယ်ဒေါက်ဆန်းစုကြည်ဟာရိုးသားပြီးဆုံးဖြတ်ချက်ပြတ်သားသူဖြစ်တယ်လို့ရခိုင်ရေးအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းဒူးဝန်ကြီးချုပ်ဟောဆရာပြက်ဆက်ပြီးတော့ထိုင်းကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလှော်လေးတွေမှာဆိုရင်တော့မလေးရှားမှာအလုပ်လုပ်ကင်သူတွေအတွက်မလေးရှားအစိုးရကယာယီထုတ်ပေးထားတဲ့ e-card တွေမနေ့ကတက်တန်းကုန်ဆုံးသွားပြီးတဲ့နောက်ဘာတွေဖြစ်လာနိုင်မှာတလဲ
ကိုယ့်ရဲ့နာမည်ကဟို blacklist ထဲမှာရှိနေလားဗောနော် blacklist ရှိတဲ့သူကနှစ်ပတ်အတွင်းသူ့နိုင်ငံဆော့ခွာပါမယ်ဆိုပြီးတော့သူတို့စာထုတ်ပေးလိုက်တယ်
ကျွန်မမျိုးကစခန်းတာဝန်ခံဖြစ်တဲ့ကိုတီဟမမုံမနောက်ပိုင်းသတင်းလှော်လေးကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားရပါမယ်အဲ့ဒါအပြင်အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲအခြေအနေအကြောင်းမြောက်ကိုရီးယားမှာနျူကလ িয়ার လုံးဝကင်းစင်သွားအောင်အစွမ်းကုန်ဖိအားပေးဖို့အတွက်အမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေသဘောတူညီခဲ့ကြတယ်ဆိုတဲ့သတင်းလွှာမြောက်ကိုရီးယားပေါ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံကွဲလွဲလာနေပြီလားအဆရှိတဲ့သတင်းလွှာတွေကိုနားဆင်ကြားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါအခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဖလော်ရီဒါဒီနယ်ကတည်တန်းကြောင်းကြောင်းကိုတနက်ဝင်ပြစ်တယ်လို့စွပ်စွဲခံထားရသူအသက်16နှစ်အရွယ်လူငယ်ကိုဂျာလာဘီနီကကနဒါတရားရုံးတင်ပြီးအာမခံမပေးဘဲဆက်ချုံနှောင်ထားဖို့အမိန့်ချလိုက်ပါတယ်ဂျူတင်ဂျန်စီပြည်လူသားမှုဆိုင်ရာဆွဲချက်18ခုနဲ့စွပ်စွဲခံထားရတဲ့နီကိုလတ်စ်ခရုစ်ကိုလက်တွေကိုခါမဗန်ဂျူးနဲ့ချီထားပြီးလေမော်ယောင်ထောင်ဝှေ့ဆုံနဲ့ဖလော်ရီဒါဒီနယ်ကတရားရုံးတစ်ခုမှာတွေ့ခဲ့ကြရပါတယ်နောက်ထပ်ဒီကရုံးစစ်ဆေးမှုတွေကိုစွန့်ဆိုင်နေချိန်တွင်ခရစ်ကိုဆက်ပြီးဖမ်းဆီးထားဖို့အစိုးရရှိနေတွေကလျှောက်ထားတာကိုသူ့ရဲ့ရှိနေတွေကငင်းကြက်ထုတ်လျှောက်ထားတာမရှိခဲ့ပါဘူး။တိတ်ကိုပြင်းထန်တဲ့ရာဇဝမှုတို့ကျူးလွန်မှုနဲ့မင်းပေါ်ဆွဆွဲထားတယ်လို့တရားသူကြီးကင်ထရီဆာမိုလီကာကခရစ်ကိုပြောပါတယ်။ဖလော်ရီဒါပြည်နယ်တောင်ပိုင်းပါကလန်မြို့ကမာဂျူရီစတုန်းမန်ဒေါဂလပ်စ်အထက်တန်းကျောင်းကိုခရစ်ကဗိုလ်ထူးနဲ့နေလေပိုင်းမှာခြေမုံကြီးရိုင်ဖယ်တရက်နဲ့ဝင်ပစ်ခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆွဆွဲထားတာပါ။ခရုစာတန်းဝေကံနဲ့တပုံးဆိုပြီးကျောင်းပြင်မှာစပစ်ပြီးတဲ့နောက်ကျောင်းဝင်းထဲမှာပါစပစ်ပြီးထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောပြီးထွက်ပြေးဖို့ကြိုးစားချိန်မှာရဲကမိတာပါသူကအဲ့ဒီကျောင်းမှာတက်နေရင်းနဲ့မှကျောင်းစီကံဖောက်ပြက်မှုနဲ့ပြီးခဲ့တဲ့နေ့ကကျောက်ထုတ်ခံခဲ့ရသူပါအဲ့ဒီဖြစ်ရမှာစုစုပေါင်းလူ18ယောက်သေဆုံးပြီး15ဦးတည်းမနေဒဏ်ရာရခဲ့ပြီးတော့ဒဏ်ရာသူတို့ချို့ဆိုရင်ရပါတယ်အမေရိကန်စာတင်အစဖြစ်တဲ့ပထမ45ရက်အတွင်းမှာပဲကျောင်းတွေမှာတနက်နေ့ဝင်ပစ်ခံရတာဟာဒီဖြစ်ရနေဆိုရင်18ကြိမ်ရှိတော့ပါပြီ
အမေရိကန်နိုင်ငံကအကြောင်းတွေမှာစိတ်ချမ်းသာရင်းနဲ့ပတ်သက်တဲ့ခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အဓိကဦးစားပေးလှုပ်ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပေးလိုက်ပေမယ့်ဖလော်ရီဒါကျောင်းမှာလူအများပြားသေဆုံးခဲ့ရတဲ့တနက်နဲ့ပြစ်ခတ်မှုနောက်ဆုံးဖြစ်ရတဲ့အတွက်တနက်ကင်ဆာမှုကိုထိန်းချုပ်ဖို့အတွက်တစုံတရာမပြောခဲ့တာနဲ့ပတ်သက်ပြီးတနက်ကင်ဆာမှုထိန်းချုပ်ရေးအတွက်ကြိုးစားနေသူတွေစိတ်ပျက်နေကြပါလိမ့်ဖလော်ရီဒါပြည်နယ်ဘရော့ဒ်ဝုဒ်ကောင်တီကအထက်တန်းကျောင်းမှာအသက်16နှစ်အရွယ်ကျောင်းသားဟောင်းတဦးရဲ့အားဖြင့်ရိုက်ဖက်တနက်နဲ့ပြစ်ခတ်မှုကနေလူပေါင်း18ဦးအနည်းဆုံးသေဆုံးခဲ့ရပြီးနောက်တည့်ရက်မှာပဲသမ္မတထရမ့်ကဝမ်းနဲ့ခြေခွဲစွန်နဲ့အမေရိကန်ပြည်သူတွေကိုအခုလိုပြောကြားခဲ့တာပါသူဟာသေဆုံးတန်ရာရသူတွေရဲ့မိသားစုဝင်တွေနဲ့ဒေသအရာရှိတွေကိုတွေ့ဆုံဖို့အတွက်အခင်းဖြစ်ပွားခဲ့ရာပါကလန်မြို့ကိုမကြာခင်တွားရောက်မှာဖြစ်ကြောင်းနဲ့ကြေညာခဲ့ပါတယ်။နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းနဲ့မှအမေရိကန်ကလင်ငယ်တွေကိုတိုက်ရိုက်ရင်ညွှန်းပြီးသူတို့တကယ်လို့အကူအညီလိုအပ်နေတယ်ဆိုရင်ဆရာတွေ၊မိသားစုဝင်တွေ၊ဒေသရေးအရာရှိတွေဒါမှမဟုတ်ဘာသာရေးခေါင်းဆောင်တွေစီကိုတွားရောက်အကူအညီတောင်းဖို့အတွက်ပြောကြားခဲ့ပါတယ်။လူသားချင်းချင်းအတိတ်ပဲရှိရှိနဲ့နဲ့ဆိုင်ဆိုင်ဆက်သွယ်ပြီးအတန်းပေါ်တန်ရခြင်းအဖြစ်ကနေအင်းကြီးချင်းမိတ်ဆွေအပေါင်းအသင်းတွေဖြစ်လာနိုင်စေနဲ့ဘဝတိုက်ခါဆောင်ထင်းတဲ့ယဉ်ကျေးမှုအပြောင်းလဲရအောင်အမေရိကန်နိုင်ငံသားတွေလက်တွဲပြီးဆောင်ရွက်ဖို့လဲသမ္မတထရမ့်ကဖန်ကြားလိုက်ပါတယ
်အမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်မှာဂျာတာဘီနီကမဲခွဲဆုပ်ဖြတ်တာပြီးဇက်တိုက်လိုလုပ်ကြပါတယ်အရွယ်မရောက်ခင်အမေရိကန်ကိုတရားမဝင်ရောက်လာကြသူတွေကိစ္စဖြစ်ရှင်းရင်းနဲ့နေဆက်လူညုံကြီးအားကောင်းအောင်လုပ်ဖို့အစုပြုချက်တရက်ပေါ်သမ္မတအင်ဂျီရိုနဲ့ပါတီမြန်မာစလုံးကလွတ်တော်မှတ်တွေပါတဲ့အစုတစုကြား အပြန်အလှန်ထိုးနှက်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုမဲခွဲဆုံးဖြတ်တာတွေလုပ်လာကြတာပါလွှတ်တော်ကဆုံးဖြတ်ချက်တွေကိုသမရကလက်မှတ်ထိုးပြီးအတည်ပြုဖို့ပို့တဲ့အဆင့်တွေရောက်လာရင်တော့သမရကနေဗီဒီယိုအနာသုံးပြီးပယ်ချမယ်ဆိုတာအင်ဂျီရောကအရေးအမှန်ပြောထားပါတယ်ပါတီနီယာစလုံးကသဘောတူအဆိုပြုထားတဲ့လူမှုကြီးကြပ်ရေးပြုပြင်ကြောင်းလုံးမှုဆိုင်ရာဥပဒေကြမ်းဟာအင်ဂျီရောကိုရောက်တာနဲ့လမ်းဆုံးသွားပြီဆိုတာသိရှင်းပြီးသားမဟုတ်သေးရင်တရားဝင်ပြောလိုက်ပါတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတရင်တော်တွေကိုနောက်ခံတရင်အချက်လက်တွေရှင်းလင်းပြောဆိုတဲ့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်ဒီဥပဒေကြမ်းဟာတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအလုံးချင်းနဲ့ဝင်လာစေမယ်အမေရိကန်မိသားစုတွေဘေးကင်းရေးနဲ့လူငုံရေးကိုအန်ဒရယ်ရှိစေမယ်နေဆက်လူငုံရေးအပြော်ပြီးလူမှုကြီးကြပ်ရေးဆိုင်ရာလက်ရှိဥပဒေတွေအားနည်းစေမယ်လို့သမရရင်ပြတော်ကအစောပိုင်းထုတ်ပြန်ချက်တခုမှာပြောထားပါတယ
်အမေရိကန်ပြည်ထောင်စုကအစ်စ်ထုတ်ပြန်လိုက်တဲ့အစင်ခံစားရဲမှာတောင်အာရှဒေသတွင်အမေရိကန်ရဲ့အကျိုးစီးပွားတွေကိုဆက်လက်ချင်းချောက်မှုရှိနေတဲ့ဆင်းရဲတဲ့မှာပါကစ္စတန်ရဲ့လက်နက်တွေကိုထည့်သွင်းထားတာဟာအလွန်ဆိုးရတယ်လို့ပါကစ္စတန်ကဝေဖန်လိုက်ပါတယ်။ကမ္ဘာတဝန်းချင်းချောက်မှုတွေနဲ့ပတ်သက်ပြီးဖော်ပြရမှာပါကစ္စတန်ကတာတူပြစ်မဟာဗျူဟာလက်နက်တွေပင်လယ်ရင်းကနေပြစ်လွတ်တဲ့ခရုစ်ဒုံးကြီးတွေနဲ့တာဝဲပြစ်ပက်ထင်းတက်ဒုံးကြီးတွေအပါအဝင်နျူကလ িয়ার လက်နက်ပုံစံအစ်စ်တွေဆက်ပြီးထုတ်လုပ်နေတယ်လို့ဖော်ပြထားတာပါ။ဒီနျူကလ িয়ার လက်နက်အစ်စ်တွေကိုထုတ်လုပ်မှုကနေဒေသရင်းလုံခြုံရေးနဲ့အခြေအနေတင်းမာမှုတွေဖြစ်လာနိုင်တယ်လို့ American လွှတ်တော်ကော်မတီကနေပြန်လည်သုံးသပ်ဖို့အတွက်ပေးပို့တဲ့အစီရင်ခံစာထဲမှာဖော်ပြထားတာပါ။ဒီခေတ်အစီရင်ခံစာပါအချက်လက်တွေဟာ American ရဲ့ Pakistan နိုင်ငံအတွက်အနှုတ်လက္ခဏာဆောင်ရဲ့ဥတည်မှုလို့ Pakistan နိုင်ငံခြားရေးဝန်ကြီး Mohammad Faisal ကဝေဖန်လိုက်ပါတယ်။တကယ်ချင်းချမှုရှိနေတာကပါကစ္စတန်ကပြောနေတဲ့အိန္ဒိယရဲ့တနေ့တခြားများပြားလာနေတဲ့နျူကလ িয়ার လက်နက်ဖြစ်ကြောင်းနဲ့သူ့ရဲ့အစ္စလာမဘတ်မှာပြုလုပ်တဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပ
ါ View American Time မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာဆိုင်းလိုက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့ဆိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူလာစေနိုင်ပါခင
်ဗျာ။ VOA ကနေတောက်ကြောင်နေမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံအနေနဲ့အစဉ်အသင့်ဖြစ်နေပြီးအပြေးအပြေးချင်းပြန်လည်ခံသွားမယ်လို့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဘင်္ဂလားဒေ့ရှ်သမ္မတကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာ3ရက်ကြာခီးစဉ်နဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်သမ္မတ MD Abdul Hamid နဲ့စာသာရင်းတွေကဒါကာမြို့တော်မှာတွေ့ဆုံတယ်လို့သမ္မတရဲ့ပြောခွင့်ရ Joyna Abidin ကသတင်းမီဒီယာတွေကိုပြောပါရယ်ဒုက္ခသည်တွေကိုပြန်လည်ခံရလုပ်ငန်းစဉ်စတင်ဖို့မြန်မာနိုင်ငံအနေနဲ့အစဉ်အသင့်ဖြစ်နေပြီးနိုင်ငံအကြားပြီးခဲ့တဲ့လသဘောတူညီချက်နဲ့အညီစခန်းတစ်ခုကိုလည်းတည်ဆောက်ထားပြီးပြီလို့ဒုဗိုလ်ချုပ်ကြီးကျော်စွေကပြောကြောင်းပြောခွင့်ရဂျွိုင်နာကပြောပါတယ်။ဒါ့အပြင်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုလည်းမြန်မာအစိုးရအနေနဲ့တဖြည်းဖြည်းချင်းအကောင့်ထည့်ဖို့သွားမယ်လို့မြန်မာပြည်ထောင်စုဝန်ကြီးကပြောကြောင်းဘင်္ဂလားဒေ့ရှ်သမ္မတရဲ့ပြောခွင့်ရကပြန်ပြောပါတယ်။
ယူတာပြည်ဆုံးဖြတ်ချက်ပြတ်တဲ့ဒေါန်ဆန်းစုကြည်မှာလုပ်ပိုင်권နဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေပါတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်နဲ့အကောင့်ထည့်ဖို့ရေးကော်မတီရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းဆူရာကီရဲ့စတိရထိုင်းကပြောကြားလိုက်ပါတယ်။တမတော်ရေးရာတွေမှာဒေါန်ဆန်းစုကြည်အနေနဲ့ထိန်းချုပ်ခွင့်မရှိသလိုဒေသတွင်းဖြစ်ပွားတဲ့ပြည်ပခန့်တွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလုပ်ပိုင်권မရှိတဲ့အတွက်ဘာအမိန့်မှပေးလို့မရဘူးလို့လည်းပြောပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုကိုဖြည့်ရှင်းဖို့အတွက်ဒေါန်ဆန်းစုကြည်ဟာအစိုးရအရာရှိတွေတမတော်ရဲတပ်ဖွဲ့လူမျိုးစုအုပ်စုတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ခြင်းနေတယ်လို့လည်းပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖြစ်ရဇလန်းတွေအတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့မြန်မာအစိုးရတို့ကြားကွာဟမှုဟာတိတ်ကိုကြီးမားနေတာမို့သူတို့အဖွဲ့ကဒီကွာဟမှုတွေကျင်းပောင်းတော့အောင်လုပ်ပေးဖို့ရှိတယ်လို့လည်းပြောပါတယ်။ဒါပြင်ရခိုင်ပြည်နယ်ကထိကြိုက်တဲ့နေရာတွေမှာမီဒီယာတွေတောရောက်ခွင့်ဟာတိတ်ကိုအရေးပါတာမို့ဒါဒီလိုတော့ရခွင့်ရအောင်အကြံပေးနေတယ်လို့လည်း Mr. Satyarathai ကပြောပါတယ်။ဒါအပြင်ကုလသမဂ္ဂ agency တွေအနေနဲ့ကို့အစီအစဉ်နဲ့ကိုမလုပ်ဖဲနဲ့နှိကက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ကြောင်းလည်းပြောကြားခဲ့တာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာဖြစ်တဲ့ရနက်ကန်ပြည်ပခါကြောင့်ဒေသုံဒါမှမဟုတ်ဒဏ်ရာရတဲ့ရသားကြီးတွေဟာပြီးခဲ့တဲ့နှစ်က900ခန့်လုံးကြာဆင်းသွားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းစစ်ထိနေတဲ့အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာမယ်လို့ခန့်မှန်းထားတာနဲ့အမျှဒီနှစ်မှာတော့ရသားတွေထိခိုက်ဒေသုံတာတိုးလာနိုင်တယ်လို့သတိပေးထားပါတယ်။2019ခုနှစ်တွင်တိုက်ပွဲတွေကြောင့်တိစုံတဲ့အရသာကြီးတွေ3438ယောက်အပါအဝင်စုစုပေါင်းအရသာကြီးတွေ1453ယောက်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂထောက်ကူပြုလုပ်ငန်းဖွဲ့ UNAMA ကစာသာပြည်နှစ်မှာထုတ်ပြန်တဲ့နှစ်ပတ်လည်အစဉ်ခံစာထဲမှာဖော်ပြထားပါတယ်။
နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ MSF နေစည်းမချာဆေးပညာရှင်များအဖွဲ့ကသူတို့ဝန်ထမ်းတွေချ2019ခုနှစ်အတွင်းဖြစ်ပေါ်ခဲ့တဲ့လိင်မှုဆိုင်ရာစော်ကားကျူးလွန်မှု24မှုအတွက်ရေးယူခဲ့ပြီးဝန်ထမ်း19ယောက်ကိုအလုပ်ဖြုတ်ပစ်ခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဝန်ထမ်းပေါင်း4000ကျော်ရှိတဲ့ဆက်စပ်ရေးဆိုင်နေစည်းမချာဆောင်များအဖွဲ့လို့လူသိများတဲ့ဒီအဖွဲ့ဟာမနစ်ကတိုင်ကြားချက်တမမို့ဝန်ထမ်းတွေစီကတတိပေးချက်146ခုကိုရရှိခဲ့တယ်လို့ဗတ်ဘူးနဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုပါတယ်။အခုလိုအချက်လက်ထုတ်ပြန်ဖို့ဆုံးဖြတ်တာအဖွဲ့ဖွင့်လင်းမြင်တာမှုပိုရှိလာစေဖို့ဖြစ်ကြောင်း MSF အဖွဲ့ညွှန်ကြားမှုချုပ်ကပြောပါတယ်2010ဟေတီငလျင်အတွက်အကူအညီပေးခဲ့တဲ့ British အခြေစိုက် Oxfam အဖွဲ့ကဝန်ထမ်းတွေငွေပေးပြီးတော့ပျော်ပါမှုရှိကြောင်းဆဆွဲချက်တွေထွက်လာပြီးနောက်ပိုင်းအခုလို MSF ကကြေညာတာပါငလျင်တန်ခံရသူတွေကူညီတဲ့နေရာမှာပေါ်လာတဲ့အရှုပ်တော်ပေါ်မှာ Oxfam အဖွဲ့ဝန်ထမ်းပါဝင်ပတ်သက်နေတာအတွက်စိတ်ပျက်ကြောင်းပြောပြီးဒီအဖွဲ့ရဲ့တန်တမန်အဖြစ်ကနေတောင်အာဖရိကဘုံတော်ကြီး Desmond Tutu ဟာ February 15ရက်နေ့မှာပဲနှုတ်ထွက်ခဲ့ပါတယ်
နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကီမျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီနိုင်ငံတကာသတင်းတွေနဲ့အစကြပါတယ်2018ခုနှစ်ဒီနှစ်တွင်အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲကျင်းပမှာဖြစ်ပြီးတော့အောက်လွှတ်တော်အမတ်435နေရာနဲ့အထက်လွှတ်တော်အမတ်တရာတွေကနေ34နေရာကိုပြန်လည်ပြီးတော့ရွေးချယ်မှာဖြစ်ပါတယ်။တွတ်တော်ဂျာကာလာရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအမြဲရှုံးနေတဲ့အစဉ်လာရှိပါတယ်။ဒီသမိုင်းအစဉ်လာကိုပြောင်းလဲနိုင်အောင်သမ္မတထရန့်က Republican Party ဝင်တွေသူ့ကိုထောက်ခံသူတွေကို2016ရွေးကောက်ပွဲတုန်းကသူ့အနိုင်ရသူတို့ကလို့လှုပ်ဖို့အတွက်ဆော်ဩနေပါတယ်။ VOE သတင်းတော့ဂျင်မလုံးရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာနိုဝင်ဘာကျင်းပမယ့်လွတ်တော်ဂျာကာလာရွေးကောက်ပွဲရဲ့အခြေအနေကိုကြိုကြည့်ပြီးသူ့ကိုထောက်ခံတဲ့သူတွေထက်ထက်တန်တန်တက်တက်ကြောကြောမရှိပါဘူးတမဒါထွန်းကစိုးရိမ်နေပါတယ
် They sort of take it for granted they sit back and then they get clobbered
နိုင်မှာပဲဆိုပြီး AACC Republican တွေလုံနေကြတယ်လို့ကျွန်တော်မြင်ပါတယ်ပြိုင်ဘက်တွေကအသေးအံလုံနေတဲ့အချိန်နောက်မှာ AACC ထိုင်းနေကြီးကျယ်ရှုံးပါလိမ့်မယ်ကျွန်တော်တို့လုံခဲ့တာတွေအောင်မြင်တာတွေကြောင့်ဒီမိုကရက်တွေကခုလိုအင်းနဲ့အားနဲ့မဲထွက်ပေးကြမှာပါ2018မှာလဲကျွန်တော်တို့ဘက်ကအခြေအနေကောင်းနိုင်တယ်လို့တော့ကျွန်တော်ခံစားမိပါတယ်သမိုင်းစဉ်လာကတော့ကိုယ့်ဘက်မှာမရှိဘူးပေါ့လေ
သမိုင်းမှာတော့လွတ်တော်ဂျာကာလာယူကော့ပွဲဒီမှာသမ္မတရဲ့ပါတီကပဲအမြဲရှုံးနေခဲ့တဲ့အစဉ်အလာရှိပါတယ်ဒီနှစ်ပါလဲဒီလိုပဲဖြစ်လိမ့်မယ်ဆိုပြီးသတ်ဝေးသုတေသနအဖွဲ့ကဂျင်ကက်စလာကသုံးသပ်ပါတယ
် But you know you have a very unpopular presidentAnd if Democrats take a broad path, they
ခင်ဗျားတို့မှာကစိတ်ကိုလူကြိုက်နေတဲ့သမ္မတရှိနေတော့ဒီမိုကရက်တွေဘက်ကကြဲကြဲပြန့်ပြန့်လမ်းကြောင်းချပြိုင်လာမယ်ဆိုရင်နေရာတွေအများကြီးကိုအနိုင်ရထိုက်ပါတယ်
။သမ္မတခန်းကတော့စီးပွားရေးကောင်းလာတဲ့ခြေတွေတွေနဲ့ခွန်စည်းချက်မှုပြောင်းလဲတဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကြောင့်သူ့ဘော်လူထုထောက်ခံမှုယွံနေတာကနေပြန်ဥမော့လာမယ်လို့ပြောလဲနေပါတယ်။အထက်လွှတ်တော်မှ Republican ခေါင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
My view of this if we can't sell this to the American people we ought to go into another line of work.
ကျွန်တော်အမြင်ကတော့ဒီအကြောင်းအရာတွေနဲ့ American ပြည်သူတွေလက်ခံယုံကြည်အောင်မလုပ်နိုင်ဘူးဆိုရင်တခြားကိစ္စတွေနဲ့ထောက်ခံအောင်လုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်က Alabama နဲ့ Virginia ပြည်နယ်ရွေးကောက်ပွဲတွေမှာ Democrat တွေဘက်ကနိုင်ရလိုက်တဲ့အတွက်အားတက်နေကြပါလေ။ Trump ဘော်လူကြိုက်နေတာကိုအဓိကအကြောင်းအရာဖြစ် Democrat ဘက်ကရှေ့တန်းတင်ခဲ့တာပါ။ Democrat Party ကတကြွလှုပ်ရှားသူတယောက်လည်းဖြစ်ပြီးထရန့်ကိုသမ္မတရာထူးကဖယ်ရှားရေးလှုပ်ရှားမှုတွေကြော်ညာတွေမှာငွေကြေးထည့်ဝင်ထားတဲ့ဘီလန်နာတေးကြီးတော့မ်စတေယာကအခုလိုပြောပါလ
ား My fight is in removing Donald Trump from office and from power
ကျွန်တော်ကတော့ဒေါ်နယ်ထရန့်ကိုသမ္မတရာထူးကဖယ်ရှားပြီး2018ရွေးကောက်ပွဲမှာလွှတ်တော်ကိုပြန်ပြီးထိန်းချုပ်နိုင်ဖို့ဆက်တိုက်နေတာပ
ါဘာဖြစ်ဖြစ် Republican တွေဘက်ကလည်းစီးပွားရေးအခြေအနေအကောင်းလာတဲ့အတွက်တစ်ချိန်ချိန်မှာဒေါ်နယ်ထရန့်ပေါ်မှာလူထုထောက်ခံမှုပြန်တက်လာမယ်လို့မျှော်လင့်နေအကြောင်းပြောနေကြတာပါဒါပေမဲ့ Brookings Institute က John Hardock တို့လိုသမ္မတကိုဝေဖန်သူတွေကတော့ဒီနေ့ကျင်းပမယ့်ဂျာကာလာယူကော့ပွဲတွေဟာသမ္မတ Trump ပေါ်လူထုဆန္ဒခံယူပွဲအဖြစ်ရှုမြင်နေကြောင်းပြောနေကြပါတယ
် The president will be the defining factor in the 2018 election. There are many out there who are
2018ယူကော့ပွဲတွေကိုအဓိကပြဋ္ဌာန်းမဲ့ဆုံးဖြတ်တဲ့အခရာကသမ္မတ Trump ပါ တချို့ကဒီမိုကရက်တွေမှာကျေပြန့်တဲ့ကောင်းမွန်ရှင်းလင်းတဲ့အစီအစဉ်တွေမရှိဘူး ဒါကြောင့်မလို့နိုင်မှာမဟုတ်ဘူးဆိုပြီးတော့ညှင်းချက်ထုတ်နေပါတယ်တကယ်တော့ဒီမိုကရက်ဘက်ကဒါရီလိုလဲမလိုပါဘူ
း။လွှတ်တော်နေရာစလုံးမှာအများစုဖြစ်လာလို့ဆိုရင်ဒီမိုကရက်ပါတီအနေနဲ့အောက်လွှတ်တော်မှာ24နေရာထပ်ပြီးအနိုင်ရဖို့လိုပြီးအထက်လွှတ်တော်မှာတော့2နေရာထပ်ပြီးအနိုင်ရဖို့လိုကြောင်းပါခင်ဗျာ
။ကိုတင်းထိုင်ဦးပြောပြသွားတာဖြစ်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အိုလံပစ် ပြည်မွေးလက်ခံကျင်းပတာကိုတန်တမာရေးအခွင့်အလမ်းအသုံးပြုပြီးတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးလမ်းဖွင့်လိုက်ကဒီဆက်ဆံရေးကောင်းစေဖို့အတွက်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဘေးဖယ်ထားမှစိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့တောင်ကိုရီးယားရဲ့မဟာမိတ်အမေရိကန်အစိုးရဘက်ကတော့ကင်ဂျုံအွန်းအစိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုပိုးပြီးတော့လေးထားတာမို့မြောက်ကိုရီးယားနျူကလ িয়ার ရေးနောက်ဆုံးစီးရေးအထိပြားပေးမှုတွေတိုးမြင့်လာမလားလို့မေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။မြောက်ကိုရီးယားရေးတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ချင်းကပ်ပုံတွေစပြီးတော့ကွဲလာနေပြီလား။ဒီကြောင့် VOA သတင်းတောက် Brian Patton နဲ့ Kim Hyun Jin တို့သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီဘက်တောင်ကိုရီးယားလွှတ်တော်ထဲမှာအတိုက်အခံပါတီမတ်တချို့ကတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနေနဲ့ဆောင်းရည်အိုလံပစ်ပွဲရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un အပါအဝင်အစိမ့်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာလူခွင့်ရေးကိစ္စထည့်မပြောခဲ့ဘူးလို့ဝေဖန်လိုက်ပါတယ်။တောင်ကိုရီးယားမြို့သားလွှတ်တော်လူ့ခွင့်ရေးဖိုရမ်ကအမတ်ဟုံအီဖြူက
ဖူကန်ဂျူမင်ဒိုဥရီဟွန်ပပ်ဆန်ဒီအန်မင်
တောင်ကိုရီးယားဖွဲ့စည်းချုပ်ဘုတ်ဥပဒေအရဆိုရင်မြောက်ကိုရီးယားနိုင်ငံသားတွေဟာလေကိုရီးယားနိုင်ငံသားတွေအတူတူပဲလေဒီတော့ကျွန်တော်တို့ဒီနိုင်ငံသားတွေရဲ့လူ့ခွင့်ရေးစိုးစိုးဝါးဝါချိုးဖောက်ခံရတာတွေအတွေ့အလေးထားကြောင်းပြပြီးတော့သူတို့ကိုစားပို့ပြောပေးတယ်မှာလေဒါပေမဲ့အစိုးရကဒီလိုမပြောပေးတော့ဖွဲ့စည်းချုပ်ဘုတ်ကပေးထားတဲ့တာဝန်ကိုစစ်ပေးရရောက်တာပေါ့နော
်တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စပေါ်နိုင်ငံတကာခုံရုံးတင်ဖို့ပြောနေချိန်မှာတောင်ကိုရီးယားသမ္မတမွန်းကတော့မြောက်ကိုရီးယားနျူကလ িয়ার ပြဿနာမှာထိတဲ့ရင်ဆိုင်ဖို့မဖြစ်ရေးအတွက်ဒီလူခွင့်ရေးကိစ္စကိုကြောင်ထိုးထားခဲ့တယ်လို့ဒီတိုက်ခံမတ်တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရကိုဒီအိုလံပစ်ပွဲလာရင်တောင်ကိုရီးယားအစိုးရနဲ့တွေ့ဖို့လမ်းဖွင့်ပေးခဲ့တဲ့နောက်ပိုင်း2019နှစ်ကုန်ပိုင်းကစပြီးမြောက်ကိုရီးယားအနေနဲ့အရင်နှစ်နှစ်တုန်းကမစ္စိုင်းထုံးစမ်းသပ်မှုအချိန်25ချိန်လုပ်ခဲ့တယ်လို့အခုအချိန်ထိထပ်မလုပ်တော့ပဲရန်စမှုတွေကိုခဏရပ်ပေးခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့အနေနဲ့တောင်ကိုရီးယားသမ္မတနဲ့တွေ့ဆုံရမှာနှစ်ဖက်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ဖို့မြောက်ကိုရီးယားကိုလာလည်ပါလို့ထူးထူးခြားခြားပြန်ဖိတ်လိုက်တာကြောင့်မြောက်ကိုရီးယားဘက်ကလည်းသိမ့်မဆိုးပါဘူးလို့နိုင်ငံကပုံရိပ်ပြန်ကောင်းတယ်လို့ဖြစ်ခဲ့ပါတယ်။အခုလိုရန်ဘက်တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားရွှေလန်းငွေလန်းပြန်ပေါက်လာတယ်လို့ဖြစ်လာတဲ့ပေါ်ကြိုဆိုပေမဲ့အခြေခံလူ့ခွင့်ရေးတွေကိုလည်းဒီဆက်ဆံရေးမဟာဗျူဟာမှာထည့်သွင်းဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကစင်ပေါ်ဆန်ကတောင်းဆိုလိုက်ပါတယ
် While you know it's good that
အခုလိုတွေးဆွန်ဆွေးနွေးပွဲတွေဖြစ်လာတာကကောင်းပါတယ်တစ်ဖက်နဲ့တစ်ဖက်စပြောလာနိုင်တာပေါ့နော်ဒါပေမဲ့ဒီဆွေးနွေးပွဲတွေထဲမှာလူ့ခွင့်ရေးကိစ္စတွေကိုလည်းအပိုင်းတစ်ခုအဖြစ်ထည့်သွင်းတင်ပါတယ
်ဒီပေါ်တောင်ကိုရီးယားအစိုးရရဲ့တောင်မြောက်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိတ်တေဟွန်းကဒီလူခွင့်ရေးပြဿနာကဦးစားပေးတစ်ခုဖြစ်တယ်လို့ခုလိုပြောပေမဲ့ဘလို့အသေးစိတ်လှုပ်ဆောင်မယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူး
။ခန်အင်ကွန်မန်ဂျေဝါခရယနေဆန်ဆန်ဆိုရာ
မြောက်ကိုရီးယားလူခွင့်ရေးကိစ္စကိုလည်းအမျိုးသားရေးဆိုင်ရာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကျွန်တော်တို့ကိုင်တွဲနေပါတယ်။မြောက်ကိုရီးယားမှာလူခွင့်ရေးတိုးတက်မှုရှိလာအောင်ကျွန်တော်တို့ဆက်ကြိုးပမ်းသွားမှာပါ
။ဒါအပြင်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်လို့တဲ့တောင်ကိုရီးယားဆိုရရှာရှိတချို့ကလည်းမြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုပထမဦးစားပေးရှင်းပြီးပုံမှန်သတ္တမန်ဆက်ဆံရေးပြန်ဖြစ်လာခြင်းကြားမှာသာလူခွင့်ရေးကိစ္စကိုဆက်ပြောတင်တယ်လို့ထုတ်ပြောနေချိန်မှာအမေရိကန်ဘက်ကတော့ဒီအိုလံပစ်ပွဲသွားခဲ့တဲ့ဒုသမ္မတမိုက်ပန်းစ်နဲ့အတူမြောက်ကိုရီးယားထောင်ထဲမှာသတိမေးမျောနေခဲ့ပြီးတေဂန်နီးမှအမေရိကန်ပြန်ဖို့ခံခဲ့ရတဲ့အမေရိကန်ကျောင်းသားရဲ့ဖခင်ကိုအတူခွာသွားခဲ့ပြီးမြောက်ကိုရီးယားဖိနှိပ်မှုအောက်ကနေထွက်ပြေးလာခဲ့သူတွေကိုလည်းသွားတွေ့ကလူခွင့်ရေးကိစ္စတွေကိုမိမောင်းထုတ်ပြခဲ့ပါတယ်။အဲဒီတော့ခုလိုလှုပ်ဆောင်နေတာတွေကအမေရိကန်အနေနဲ့နောက်ဆုံးမှစေရဖိအားပေးမှုတွေလုပ်နိုင်ရေးမှာအသုံးပြုဖို့ဖြစ်နိုင်ပါလားလို့ဆိုရင်မှုတွေပေါ်လာနေချိန်မှာစီဂျွန်အဖွဲ့ကမြောက်ကိုရီးယားကျွမ်းကျင်သူဒေးဗစ်စထော့က
ကျွန်တော်ထင်ပါတယ်ဒါကင်ဂျုံအန်းနဲ့အတူဆိုရပေါ့စီးပွားရေးအရာနဲ့စိတ်သက်ပိုင်းဆိုင်ရာအရာဖိအားတွေအတန်းတိုင်းဆုံးတိုးပေးဖို့နောက်ထပ်ကြိုးပမ်းမှုတစ်ခုပဲဖြစ်ပါတယ
်။ဒါပေမဲ့ကျွမ်းကျင်သူ Strauss ကဆက်ပြီးအခုလိုတောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးပိုဦးစားပေးလာချိန်မှာအမေရိကန်အနေနဲ့ဖိအားပေးမှုတွေဆက်လုပ်နေတာကြောင့်တောင်ကိုရီးယားရဲ့ဒီကြိုးပမ်းမှုကိုထိခိုက်စေနိုင်တယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျ
။ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျ။မြောက်ကိုရီးယားမှာနျူကလ িয়ার လုံးဝကင်းစင်သွားအောင်နဲ့ဘရော့မှာနျူကလ িয়ার မပိုင်ဆိုင်တော့အောင်ဆက်လက်ပြီးတော့ဖိအားပေးဖို့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ဘိုရူးနဲ့နှောင်းပိုင်းတယ်လီဖုန်းနဲ့ဆက်သွယ်စကားပြောချိန်မှာသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားပေါ်အဆောင်ကိုဆက်ပြီးတော့ဖိအားပေးသွားဖို့ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့စကားပြောကောင်းပြောမယ်လို့အမေရိကန်ကပြောထားပါတယ်။အမေရိကန်ရဲ့ချင်းကပ်မှုပုံစံပေါ်မြောက်ကိုရီးယားဘက်ကဘယ်လိုသဘောထားနိုင်ပါသလဲ။ VOA သတင်းတောက် Victor Bitter ရဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျ။
မြောက်ကိုရီးယားနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းနဲ့စကားပြောစဉ်ပြောကြားခဲ့ကြပြီးနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့မြောက်ကိုရီးယားအမခံလာတဲ့အထိဖိအားဆက်ပေးသွားဖို့ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့တဲ့အမေရိကန်သမ္မတမိုက်ပန့်စ်ကလည်းမြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေလုပ်သွားမယ်လို့ပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့အမေရိကန်ကစကားပြောကောင်းပြောမယ်လို့ဒုသမ္မတပန့်စ်ကဆိုပြီးစကားပြောမယ်ဆိုတာဟာဆွေးနွေးညှိနှိုင်းဖို့မဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်နားလည်အောင်လုပ်ဖို့ဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကိုအခြေခံပြီးတောင်နှဲမြောက်ကိုရီးယားကြားဆက်ဆံရေးတိုးတက်လာပုံရနေချိန်မှာအမေရိကန်ကလည်းမြောက်ကိုရီးယားနဲ့စကားပြောဖို့အရေးအမွဲပြောလာတာနဲ့ပတ်သက်လို့ Center for Naval Analysis နိုင်ငံတကာရေးရအဖွဲ့က Director Ken Goss ကအခုလိုသုံးသပ်ပါတယ
် By appearing to be obstinate and not being willing to talk to North Korea, I think is obviously not playing well in the region with other countries.
မြောက်ကိုရီးယားနဲ့ဆွေးနွေးဖို့မလိုလားဘူးလို့အမေရိကန်ကပြသနေတာဟာမဟာမိတ်တွေနဲ့ဒေသရင်းနိုင်ငံတွေအကြမ်းမှာသိပ်အမြင်မကောင်းနှားပါဘူး။ဒါကြောင့်အမေရိကန်ဘက်ကပြောင်းလဲပြင်လဲရှိတယ်ဆိုတာပြသချင်မှုရပါတယ်။ဒါမဲ့လေမြောက်ကိုရီးယားနဲ့သူတို့လူသိရှင်ညာပြောထားတဲ့ကိစ္စအတိုင်းပဲဆွေးနွေးမယ်ဆိုရင်တော့အမေရိကန်ရဲ့စူမစကားကိုနားထောင်ဖို့အတွက်ကတော့မြောက်ကိုရီးယားကလက်ခံလိုက်မှာမဟုတ်ပါဘူး
။ကိုရီးယားနဲ့နိုင်ငံပြန်လဲပေါင်းစည်းရေးလိုလာတဲ့တောင်ကိုရီးယားသမ္မတလက်ထက်မှာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအပေါ်ရင်းနှီးတဲ့ဆက်ဆံရေးပြသလာတာဟာတိတ်ကိုပါနှက်တဲ့ခြေလှမ်းဖြစ်တယ်လို့လည်းကန်ဂော့စ်ကမြင်ပါတယ်။
The Charm Offensive is designed to both drive a wedge between the United States and South Korea, which is any time North Korea engages the South, that's kind of a given.
တောင်ကိုရီးယားနဲ့ရင်းနှီးတဲ့ဆက်ဆံရေးပြဆွဲဆောင်တဲ့မြောက်ကိုရီးယားရွေးချက်ကအမေရိကန်နဲ့တောင်ကိုရီးယားကမှဆက်ရှုသွေးခွဲဖို့ဖြစ်နိုင်ပါတယ်။မြောက်ကိုရီးယားတောင်ကိုရီးယားနဲ့ထိတွေ့ဆက်ဆံနိုင်ဒီလိုပဲမြင်ရနိုင်ပါတယ်။နောက်တစ်ချက်ကလည်းအေးအေးယူတန်ခတ်မှုတွေရော့သွားအောင်ကြိုးစားတာလည်းဖြစ်နိုင်ပါတယ်။တန်ခါပိတ်ဆို့မှုတွေအတွက်ဟာခွက်ဟာတောင်ကိုရီးယားဖြစ်တယ်လို့မြောက်ဖက်ကတွက်ထားပါတယ်။ဒါကြောင့်သမ္မတမွန်ဂျေအင်လက်ထက်မှာတိုးတက်အောင်လုပ်ပြနေတာဖြစ်ပါတယ်
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ရောတောင်ကိုရီးယားနိုင်ငံကပါသဘောတူလက်ခံထားကြပါတယ်။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေဖြစ်လာရင်တော့မြောက်ကိုရီးယားအပေါ်ဖိအားဆက်ပေးသွားမှာဖြစ်တယ်လို့အမေရိကန်ကလည်းပြောကြားထားပါတယ်။ဒါနဲ့ပတ်သက်လို့ကိုရီးယားရေးရာကျွမ်းကျင်သူကန်ဂော့စ်ကသူ့ရဲ့တုံ့ပြန်ချက်ကိုအခုလိုပြောပါတယ်
။ The United States and South Korea both support the need for denuclearization. I think South Korea may be a little bit more forward leaning about engagement and
nuclear tension ရေးကိစ္စကိုအမေရိကန်ရောတောင်ကိုရီးယားကထောက်ခံကြပါတယ်။တောင်ကိုရီးယားဘက်ကတော့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံနေတဲ့ဘက်ကိုနည်းနည်းပိုရင်းတယ်လို့ထိတွေ့ဆက်ဆံမှုကရလာမဲ့ရလာမျိုးကိုပူပြီးမျှော်လင့်ထားပုံရပါတယ်။အမေရိကန်ကတော့မြောက်ကိုရီးယားဘက်ကအလျှော့ပေးမယ်လို့တွက်ထားဖို့မရပါဘူး။အမေရိကန်ဘက်ကမှန်ကောက်မှန်နိုင်ပါတယ်။နျူကလ িয়ার ကင်းစင်တဲ့အခြေအနေဖြစ်လာမယ်လို့ကျွန်တော်မယုံကြည်ပါဘူး။အစွမ်းကုန်ဖိအားပေးတာကနေမှဒီအခြေအနေရောက်လာမယ်လို့အမေရိကန်ကလက်ခံထားပါတယ်။တောင်ကိုရီးယားဘက်ကတော့အစွမ်းကုန်ဖိအားပေးပြီးထိတွေ့ဆက်ဆံတာကနေရလာနိုင်မယ်လို့ယုံကြည်ထားဖို့ရပါတယ်။ကျွန်တော်အမြင်ကတော့နျူကလ িয়ার ကင်းစင်ရေးဆိုတာမအောင်မြင်နိုင်ဘူးလို့ထင်ပါတယ်အခုအချိန်မှာအများစုမျှော်လင့်နေတာကနျူကလ িয়ার အစီအစဉ်ကိုရပ်ဆိုင်းအောင်လုပ်ဖို့ပဲမျှော်လင့်နေတယ်လို့ကျွန်တော်ထင်ပါတယ
်အမေရိကန်နိုင်ငံကတော့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ဘယ်တော့မှပြန်ပြီးထုတ်လုပ်လို့မရနိုင်တဲ့အခြေအနေရောက်ပြီးနျူကလ িয়ার ကင်းစင်သွားတဲ့အထိတန်တမာရေးအရာရောစီးပွားရေးအရာပါဖိအားတွေတိုးပေးသွားမယ်လို့ပြောကြားထားပါတယ်ရှင်ဆရာရှင်များရှင်ကရိနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မူပြစ်တဲ့ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့ဒီသတင်းသက်ချဲမှာပဲအစိုးရနဲ့အပြစ်ခံရဲစဲကြီးစက်မှတ်ရေးထိုးလိုက်ကြပါတယ်။အချိန်ထဲမှာပဲတိုင်းဒါလက်နက်ကိုင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါ။အရက်သားစိုးရလက်ထက်မှာပထမဆုံးအကြိမ် MCA အပြစ်ရဲစဲကြီးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းရေးရဲရေးမှာဘလောက်ထိတွန်းအားတွေဖြစ်နိုင်မလဲ။စစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘဲသူတွေမှာတာဝန်ရှိနေတယ်လေစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီ UI Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကပြုစုပါရရှင်
။စနေနေ့ညတိုက်ရိုက်လေလံမှာ
ပါဝင်ဆွေးနွေးလိုသူတွေအတန်လွှင့်ကြိမ်မတက်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။အခုတော့မလေးရှားရောက်အလို့သမားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်။မလေးရှားအစိုးရကထုတ်ပြန်ထားတဲ့ E-card လို့ခေါ်တဲ့ယာယီတက်တီကန်လက်မှတ်တွေဟာ2019ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ကနေ2018ခုနှစ်ဖေဖော်ဝါရီလ15ရက်နေ့ထိပဲတက်တန်းရှိတာမို့ E-card လျှောက်ထားသူများအနေနဲ့နိုင်ငံကူးလက်မှတ်နဲ့အလို့လောက်ခွင့်မရှိဘူးဆိုရင်မလေးရှားအစိုးရကဝင်ရောက်ဆစ်ဆီးတဲ့အခါမှာအဖမ်းဆီးတွေကြုံရနိုင်တယ်လို့ဆိုပါတယ်အကြောင်းစကားမအေးမာကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားအစိုးရကပြုလုပ်ပေးထားတဲ့ E-card လို့ခေါ်တဲ့ယာယီတက်တေကန်ကတ်ပြားကိုပြီးခဲ့တဲ့ဖေဖော်ဝါရီလကနေဇွန်လအထိအခမဲ့ပြုလုပ်ပေးခဲ့တာဖြစ်ပါတယ် E-card လျှောက်ထားလို့ရတဲ့သူတွေကတော့နိုင်ငံကူးလက်မှတ်မရှိသူတွေအဝင်မှတ်တမ်းမရှိသူတွေနေထိုင်ခွင့်သက်တမ်းမရှိသူတွေအလုပ်လုပ်ခွင့်ပါမစ်မရှိသူတွေနဲ့နိုင်ငံကူးလက်မှတ်သက်တမ်းကျော်လွန်နေပေမဲ့နေထိုင်ခွင့်သက်တမ်းရှိသူတွေမလေးရှားလူဝင်မှုကြီးကြပ်ရေးဌာနမှပြစ်မှုပြင်းရှင်ပြီးမလေးရှားနိုင်ငံကိုဝင်ရောက်ခဲ့တဲ့အထောက်အထားမရှိသူတွေအတွက်ယာယီလုပ်ပေးတဲ့တက်တေကန်ကပ်ပြားဖြစ်ပါတယ်အခုအခါမှာတော့ E-card လျှောက်ထားပြီးအလုပ်လုပ်ခွင့်လက်မှတ်နဲ့နိုင်ငံကူးလက်မှတ်မရှိသူတွေကိုမလေးရှားအစိုးရကစတင်စစ်ဆေးတော့မှာဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟိုမျိုးကစခန်းတာဝန်ခံကိုတီးယားမမောင်ကပြောပြပါတယ
်။ဆက်ကင်လာတဲ့လူတော်တော်များများကဂျာကအေဂျင်စီတွေနဲ့လုပ်တဲ့လူတွေကတော့တစ်ထည့်အမှန်မရှိတဲ့အတွက်တချို့ကြတော့လေလောကမှာအခက်အခဲတွေရှိတယ်ပေါ့နော်အဲ့ဒီပုံမှန်မှုကြည့်ပြီးတော့တချို့တွေမလုပ်ဖြစ်တဲ့ပုံမှန်မှုကြည့်ပြီးသူတို့ပြန်ပြီးသုံးသပ်မှာပေါ့နော်ဒီအီကက်လာလျှောက်ထားတဲ့လူကြီးကဘယ်နည်းရောက်သဘောပါမင်းတကယ်လျှောက်သွားတာဘယ်နည်းရောက်ဆိုတော့အဲ့မှာသူတို့အဖြေပေါ်လိမ့်မယ်ဗျအဲ့အဖြေပေါ်တဲ့ပုံမှန်မှုကြည့်ပြီးတော့ဘယ်ကုမ္ပဏီတွေနဲ့လာလျှောက်ထားတဲ့သူတွေကဟိုဝက်ပါမင်းလာမလုပ်ထားဘူးဆိုတော့ကျင်အဲ့ဒီအဓိကကြားတဲ့နေရာတွေသူတို့ဝင်ဆန်းပါသည်သူတို့မှ record တွေမရှိထားဘူးဆိုတော့ချက်ဆောက်ရောက်တဲ့အချိန်မှာလေက company registration လောက်ရတယ်ဒီပြုံအလုပ်ယုံတွေကတော့အဓိကထားဝင်မှာပေါ့
မလေးရှားမှာရှိတဲ့မြန်မာတွေအနေနဲ့ကလည်းအထောက်အထားမရှိပေမဲ့ e-card လျှောက်တဲ့အခါမှာလက်ပွေနှိပ်ရတာကြောင့်နေရက်ပြန်ပို့ခံရမယ့်အခြေအနေကိုကြုံရနိုင်တယ်ဆိုပြီး e-card ကိုအခမဲ့လုပ်ပေးပေမဲ့သွားပြီးမလျှောက်ရဲကြတာတွေလည်းရှိတယ်လို့ဆိုပါတယ
်ခုနှစ်ခုရှိတာပေါ့ e-card မှာကကျွန်တော်တို့လက်ပွေနှိပ်လိုက်လို့ရှိရင်ကိုကမလေးရှားမှာနေလာတဲ့နှိပ်ပြပုံမှာမူတည်ပြီးကိုရဲ့နာမည်ကဟို blacklist မှာရှိနေလားဗောနော် blacklist ရှိတဲ့သူကနှစ်ပတ်အတွင်းသူ့နိုင်ငံထွက်ခွာပါမယ်ဆိုပြီးတော့သူတို့စာထုတ်ပေးလိုက်တယ်ဆိုတော့အဲ့ဒီစာရတဲ့သူကနှစ်ပတ်အတွင်းထွက်ပေးရမယ်သူအလုပ်ရှင်ဗောနော်သူအလုပ်ရှင်နေပြီးတော့ဆိုတော့သူ့အလုပ်တော်ရတဲ့ကို e-card လုပ်ပေးမယ်ဆိုရင်သူကတာဝန်ယူခေါ်လာပြီးတော့အဲ့ဒီသူက blacklist ရှိလို့ရှိရင်အဲ့ဒီသူအတွက်ကိုစာထုတ်ပေးတဲ့အလုပ်ရှင်ကဒီသူ့ကိုမပြစ်နဲ့နှစ်ပတ်အတွင်းပြန်ပြီးတော့သူ့နိုင်ငံကိုထွက်ခွာခွင့်သူတို့လုပ်ပေးရမယ်လीအဲ့ဒါမှမလုပ်ပေးဘူးဆိုလို့ရှိရင်အလုပ်ရှင်လည်းအရေးယူမယ်ဆိုတော့အဲ့မှာပြဿနာကလူတွေတော်တော်များများကိုမယုံရဲတော့ဘူးဤကလောက်လိုက်ပြီးချင်းကိုကဒီ blessing စင်းနေများဝင်နေမလားတချို့ကျတော့မလေးရှားကိုလာတယ်ဝက်ပါမင်းနဲ့အလုလာလောက်ကြတယ်အဲ့ဒီဆက်ရုံကနေပြီးတော့ထွက်ပြေးလိုက်ကြတယ်ပေါ့နော်အကြောင်းမျိုးကြောင့်သူတို့ဆက်မလုပ်နိုင်တော့အဲ့ဒီလူတွေကိုအဲ့ဒီအလုရှင်ကနေပြီးတော့ဒီ immigration မှာသွားပြီးတော့ဟိုနံပါတ်ပြစင်းနေထည့်လိုက်တာပေါ့ blessing စင်းသွင်းလိုက်တဲ့ခါကျတော့အဲ့လူတွေကတကယ်တကယ်နောက်ပါမိပေါ့နော်အခုဒီ e-card နဲ့ဖွင့်ပြီးတဲ့ပါမိတွေလုပ်တဲ့ခါကျတော့သူက blacklist နေနဲ့မှာပါတယ်နောက်တချို့သူတွေကျတော့လည်းဘယ်လိုလဲဆိုတော့ကျွန်တော်တို့ CI နေနဲ့ရှောက်ပြီးပြန်ကြတယ်ပေါ့နော်အဲ CI ရှောက်ပြီးပြန်တဲ့လူတွေကမလေးရှားကို၅နှစ်ပြန်ဝင်ဝင်ဒါပေမဲ့သူကမြန်မာပြည်ကနေပြီးတော့ဒီဘက်ကိုပြန်ဝင်ရင်တဲ့ခါကျတော့အလဲဗီဇာတွေနဲ့ဒီစိတ်မှသူတို့နိုင်ရကြတယ်ဒီစိတ်ဆိုတာမလေးရှားလူစိတ်ကိုပြောတာပေါ့နော်အဲ့တော့မလေးရှားကိုပြန်ဝင်ဝင်ရတယ်ပြန်ဝင်ဝင်ရတဲ့အချိန်မှာ e-card တွေနဲ့ကြုံတော့သူက e-card ကနှိမ့်တဲ့အချိန်မှာအဲ့မှာ blacklist ကပြန်လာပေါ်တာပေါ့အဲ့တော့သူကစပြီးမေးချနိုင်ငံကြီးရော CN လျှောက်ပြီးဆက်သွားတယ်ဆိုတော့ငါနှစ်တခါတည်းသူ့ကို blacklist နဲ့တွင်းထားတာအဲ့လိုမျိုးကြီးအခက်အခဲတွေရှိတဲ့ခါကျတော့လူတော်တော်များများ e-card ကိုလျှောက်ဖို့အတွက်ကိုဟိုပုတ်မယုံရဲကြဘူးပေါ့အဲ့ဒါကြောင့်မလျှောက်ကြတာ
မလေးရှားနိုင်ငံမှာတော့မလေးရှားအစိုးရကထုတ်ပေးထားတဲ့ယာယီတက်တေကန်ကပ်ပြားဖြစ်တဲ့ e-card ဟာဖေဖော်ဝါရီလ15ရက်နေ့မှာတက်တန်းကုန်ဆုံးပြီဖြစ်ပါတယ်ဒီတက်တန်းကိုတော့တိုးပေးမပေးဆိုတာကိုတော့မလေးရှားအစိုးရကအခုချိန်ထိပြောဆိုတာတွေမရှိသေးဘူးလို့လည်းသိရှိရပါတယ်ရှင်
။မအေးမှာပါခင်ဗျာ။ VOE ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့တနေ့တနေ့ဦးနေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနန္ဒခင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါ။ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တိုက်ရိုက်ပေါ့နော်အသားချင်းကြည့်တွေ့ကြံတွေ့တာလို့နောက်ကျင်းနေရှိတဲ့လူကိုင်းတဲ့အတုံးပြူသွားပစ္စည်းတွေပေါ့လေ။ဥမာလက်ကင်ဘွား
ဒါကတော့ရေပြားယောဂအထုခုဆရာဝန်ကြီးဒေါက်တာဦးစိုးဝင်းဦးပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါလိမ့်မယ်အဲ့ဒါဒီထုတ်လိမ့်မယ်ပြီးခင်အရင်ဆုံးနားဆင်ရမှာကတော့နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချချက်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးတုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
800 pound gorilla
ဖြစ်ပါတယ်800ကရှိရ pound pound ကအလေးချိန် pound gorilla gorilla ကအာဖရိကလူဝင်ကြီးဆိုတော့သူခုရဲ့ဓာတ်ရိုက်ဒီဘက်ကတော့ pound 100လေးတဲ့လူဝင်ကြီးပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကိုရှင်းရမယ်ဆိုရင်ပေါင်ရှိရလေးတဲ့လူဝင်ကြီးဘယ်မှာထိုင်မလဲဆိုတဲ့ပဟေလိရဲ့အဖြေမှာရှိတယ်လို့ဆိုပါတယ်။ပေါင်ရှိရလေးတဲ့လူဝင်ကြီးအနေနဲ့သူ့လောက်ကြီးတဲ့ကောင်မရှိသလိုသူကြောက်ရမယ့်သူလည်းမရှိတာမို့ပဟေလိရဲ့အဖြေကတော့သူထိုင်နေတဲ့နေရာမှာသူထိုင်မယ်ဘဒုပါကျူးဆိုင်စရာမလိုဘူးဆိုတဲ့သဘောပါပဲ။အဲ့ဒီအတိုင်းပါပဲ idiom ဆိုရဲတဲ့ဝိုက်ဒီဝေကတော့အထူးသဖြင့်နိုင်ငံရေးမှာတိတ်ကူအင်အားကြီးနေတော့ဘယ်ဥပဒေဘယ်စီကံဘယ်အဖွဲ့အစည်းဘယ်အမိန့်ကိုမှကြောက်စရာမလိုတဲ့အနေအထားမျိုးမှာရှိနေတဲ့ပုံကိုမျိုးဓမ္မမဟုတ်နိုင်ငံကိုဆလိုတာဖြစ်ပါလေ။စီရေးပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်တန်တပန်ရေးအနေအထားပဲဖြစ်ဖြစ်လုံချင်ရလုံလို့ရတဲ့အင်အားကြီးမားတာကိုဆလိုတာဖြစ်ပါလေ။800 pound gorilla အတုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ China supplies 80% of North Korea's food and energy. So China is the 800 pound gorilla for North Korea.
ဒီနိုင်ငံဟာမြောက်ကိုရီးယားရဲ့စစ်နာရေးခံနဲ့လောင်စာအသုံး80ရာခိုင်နှုန်းကိုထောက်ပံ့ပေးနေတာဖြစ်တော့ဒီနိုင်ငံဟာမြောက်ကိုရီးယားပေါ်တိတ်ကိုလွှမ်းမိုးရှိတဲ့နိုင်ငံဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
China supplies 80% of North Korea's food and energy. So China is the 800 pound gorilla for North Korea.
စီးပွားရေးဖြစ်စီးပွားရေးဖြစ်ဖြစ်တန်တပန်ရေးအနေထားပဲဖြစ်ဖြစ်လုံချင်ရလုံလို့ရတဲ့အင်အားကြီးမားတာကို idiom အသုံးရဘယ်လိုပြောမလဲ
800 pound gorilla
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒါကတော့ idiom အသုံးတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ကျွတ်နုယောဂအကြောင်းနဲ့ကျွတ်နုယောဂကိုဘလူးကာဝဲကုသတင်တယ်လေဆိုတာကိုမြန်မာနိုင်ငံကအရေးပြားအထုခုဆရာဝန်ကြီးဒေါက်တာဦးစိုးဝင်းဦးနဲ့ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
โอเคทุกผู้เสียวินจีดร.สุวินครับเนี่ยเราดิจ้วนุผิดตาก็เมียนมาနိုင်ငံมาผิดในชาบลาไม่ได้เสีย
จ้วนุก็တော့เมียนมาနိုင်ငံมาหมดตัวบาลงมาอภิเษกยาတော့เว้ยเปล่ามั้ยဆိုရင်อภิเษกยาซုံးอียากุเสยโยคะดิแล้วมาตะคู่บ่เนา
ะโอเคเสียจ้วนุဆိုတာโหบลูမျိုးเล่ဆိုတာเนเนเล่ရှင်းပြไปบ่ล่ะ
จ้วนุကအရေးရမှာ virus ကိုတမျိုးကူးဆက်တာအဲ့ကူးဆက်တဲ့ virus ကိုနာမည်ကဟျူမန်ပက်ဒလိုမာ virus ကိုခေါ်တယ်အဲ့ဒီ virus ကမျိုးကွဲပေါင်းတော့100ကျော်ရှိတယ်
ရရရှိတဲ့အတွက်ကြောင့်ကျွန်တော်ရဲ့ပုံကတန်းအနေနဲ့ပြည်ပင်နေရာပေါ်လိုက်ပြီးတော့ပုံကတန်းလူတွေကွဲကြတာ
ဟုတ်ကဲ့ဆရာအဲ့တော့ဖြစ်လာပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာဖြစ်လဲရှိလဲဆရာ
ရေရာဖြစ်တဲ့နေရာအကုန်လုံးဖြစ်တာပဲရေရာတာမန်လက်ဒီခြေောက်တွေရေရာတွေနေရာတွေမှာတော့အများဆုံးဖြစ်တာပေါ့နော်နောက်ကောင်းနေဝစရတူနေရာနှာခေါင်းကြားလေးတွေနေရာနောက်လေးငင်ကတဝိုက်ဆိုတဝိုက်နှံ့ပေါ်နေတယ
်ဟုတ်ကဲ့ဘလို့လူတွေမှာရောဒီကျွတ်နုယောဂါကပိုဖြစ်တယ်လဲ
ကျွန်တော်ကလူတိုင်းဖြစ်နိုင်တယ်ตัวอะไรดูတော့မကူးဆက်ဘူးကြာဘယ်လိုကူးလဲဆိုရင်ကျွင်းလို့ရှိရတဲ့နည်းဓာတ်ရိုက်ပေါ့နော်အသားချင်းထိတွေ့ကင်တယ်လားလို့နောက်ကျွင်းလို့ရှိရလူကင်တယ်အတုံးပြူသွားပစ္စည်းတွေပေါ့လေဥမာလက်ကင်မွာတို့အဲ့လိုမျိုးအတုံးဆောင်လေးကိုကိုကလည်းကင်တယ်အတုံးပြူမိတာဒုညာရင်းတဆင့်ကန်ထိတွေ့တာပေါ့နော်နောက်တစ်ခါအများဆုံးနဲ့ရေကူးကန်တို့လိုဆိုဆွတ်တဲ့နေရာကြီးကျောင်းအားစကားယုံနေရပစ္စည်းတွေအတူတကွာ30ကြီးအဲ့လိုမျိုးနေရာရတယ်ကူးနိုင်တယ်နောက်တစ်ခါဒီရပုံမဲ့နေရာတွေပေါ့လေအဲဒီနေရာတွေမှာယောဂရှိတဲ့ကိုကူးဆက်တယ်ပေါ့နော်နောက်တစ်ခါလိင်ငါကျွန်းလို့ဆိုရင်တော့လိင်ငါကျွန်းလို့ရှိတဲ့သူနဲ့လိင်ဆက်ဆံတာအနေပြီးတော့ကူးရပါပေါ့နော်လိင်ငါတဝိုက်ကိုတဝိုက်ကူးတတ်တယ်အဲတော့မျိုးသားနေမျိုးသမီးကိုကူးဆက်ရင်မျိုးသမီးတွေဝန်လန်းကြောင်းအင်္ဂါလိင်ငါတင်းမှာရှိတဲ့အခါမှာအချိန်ကြာရင်အဲဒီကောင်တွေကအပိန်ငေါင်းကင်စာကိုတော့ဖြစ်နိုင်ခြင်းရှိတယ်နောက်ကိုယ်ကြောင်မိခင်တွေမျိုးလန်းကြောင်းမှာကျွန်တော်ရှိရင်ကလေးမျိုးရဲ့ခါမှာကလေးစီကိုလည်းကူးဆက်တတ်တယ်
ဟုတ်ကဲ့ဆရာကာွယ်ဖို့အတွက်ဆိုရင
်ကာွယ်ဖို့အတွက်တော့ပြောရခဲ့တယ်ကြာဒီဘာသာကမြင်ရတယ်မဟုတ်ဘူးလေအဲပြီးတော့ကာွယ်ခြင်းနေဆိုရင်တော့ဒီလိုအများပြည်သူသွားတဲ့နေရာတွေပေါ့နော်ဘာသာရုံတို့နေရာမျိုးတွေရေကြီးကန်တို့နေရာမျိုးတွေဂျင်းတို့နေရာမျိုးတွေအဲ့ဒီနေရာမျိုးတွေမှာတော့တန်တန်ချင်းချင်းဒီလိုရတန်ချင်းချင်းလေးနဲ့အကြီးကြီးပြီးတော့တန်တန်ချင်းချင်းကန်တယ်ဖို့လေးအကြီးကြီးတာပေါ့နော်နောက်ကကျွန်းလို့ရှိရတူတွေ့တိတယ်ဆိုရင်တော့သူနဲ့လက်ပေါ်နေဒီဆက်ဆံတာ၊ကိုင်းတာတွေ့တာအဲ့လိုမျိုးတွေဝင်ချင်အောင်ပြုဆက်ရမှာပေါ့နော်နောက်တစ်ခါလေးငါကျွန်းတို့တွေ့တာတော့ဟိုအပြင်ဆက်ဆံတာတွေရှောင်ကျင်တာတော့ကောင်းတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီကာကွယ်ရခတ်နိုင်တဲ့အတွက်ဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
ကျွန်တော်ကတော့လေဒီကူတော်တော်များများကိုမြင်ုံနဲ့ကျွန်းတို့ကိုဖြစ်မှန်းသိပါတယ်လေကန်ကြည့်လိုက်တာနဲ့ကျန်ကျန်မှမှအဖို့အသေးလေးအနေနဲ့ပေါ့နော်တင်ကကောင်းလောက်ရေလောက်ကနေပြီးတော့10စင်တီမီတာအတွင်းလောက်ပေါ့နော်။နောက်ဖြစ်တဲ့နေရာလည်းလက်ပုံးပုံးလိုလက်ချောင်းလိုလက်သေးဝန်းကျင်လိုမှာသူကပေါက်တတ်တယ်။နောက်တစ်ခါခြေတော်တို့ခြေပွားတို့မှာလည်းကျွန်းတို့ပေါက်လိရှိတယ်။အဲခြေတော်တို့ခြေပွားတို့မှာကျတော့အစမာနဲ့တချို့မှားတတ်တယ်ပေါ့နော်။ဒါနဲ့ခြေပွားမှာဖြစ်တဲ့ကျွန်းတို့ကကျတော့လမ်းကျောက်တဲ့ကဖိရတဲ့အခါကျရင်ရေရွာတွင်းထဲကပန်းကြောအသေးသေးလေးကိုကြီးဖိတဲ့အခါကျတော့နာကျင်မှုလည်းရှိတတ်တယ်။နောက်တချို့ကြီးကျတော့ကလေးတွေမှာအများဆုံးဖြစ်တာပေါ့နော်မျက်နှာမှာအခုသေးသေးလေးတွေပင်ကကောင်းတော့ရွယ်လေးတွေအခုလေးအများကြီးရွေးရှိတယ်။အဲ့ဒါတော့ကျွန်းတို့အပါးစားလေးတွေပေါ့သူတို့ကတော့စိတ်တော့အေးမကြီးနေနဲ့ဒီလိပတွေကစိုးရိမ်တာမျိုးရှိတယ်ပေါ့နော်။နောက်လေငါမှာဖြစ်တဲ့ကျွန်းတို့ကတော့ဒီလေငါတစ်ဝိုက်မှာဒီလိုပဲအခုသေးသေးလေးတွေရုပ်တရက်ပေါ်လာတယ်တဖြည်းဖြည်းနဲ့ပွားလာတယ်များလာတယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုသိလာပြီဆိုရင်ဒီကုသမှုအပိုင်းအရောဘယ်လိုရှိလဲဆရာ
။ကုသမှုအပိုင်းအရဒီလိုဟိုဒီတိုင်းလေးပို့ကြတာမဟုတ်ဘူး။သူတို့ကလည်းပြောကြတယ်ရမ်းရမ်းထားလိုက်သူကဒီပျောက်သွားမယ်ဆိုမှမှားတယ်။ဒီတချို့မှာတော့လန့်တော်ကြရင်သူ့လိုလိုပြန်ပျောက်သွားတယ်။ဘာဖြစ်လို့လဲဆိုတော့ဒါကုခန္ဓာရဲ့ယောဂကုခန္ဓာဖြစ်နေပေါ့နော်။ကုခန္ဓာပြန်ကောင်းလာတဲ့အခါကျရင်ဗိုင်းရပ်စ်ကိုကုခန္ဓာပြုတ်သွားသူပဲတိုက်ထုတ်ပြီးတော့ကျွန်းတို့ပြန်ကောင်းသွားတတ်တယ်။ဒီကျွေးကြင်လည်းဟိုကျွန်းတို့ရေအများကြီးရှိတဲ့ခါမှာအရင်ဆုံးပေါက်တဲ့ကျွန်းတို့အမှန်ကြီးကိုတန်းလိုက်ရင်ကျန်တာတွေလည်းသူ့အစီကြောက်သွားတယ်ဆိုပြီးကြောက်ကြတာရှိတယ်။အဲဒါလည်းဖြစ်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်းတို့တလုံးတန်းလိုက်တဲ့အခါကျရင်ရောဂါကုသမှုစနစ်ကအပြောင်းလဲဖြစ်ပြီးတော့အတိလုံးစောပစ္စည်းတွေပေါ်လာတဲ့အခါမှာကျန်တဲ့ကျွန်းတို့တွေကိုပါတိုက်ထုတ်ပြီးတော့ကြောက်သွားတာမျိုးလည်းရှိတယ်။ပြောချင်တာကတော့သူ့အစီလည်းကြောက်သွားနိုင်တယ်ပေါ့နော်။ဒါပေမဲ့လည်းဖြစ်ရင်တော့ကုသတာကတော့ကောင်းပါလေ။ဒီလိုမျိုးစီကံနေမှာတော့ကုစားတင်တာပေါ့နော်ဒီမှာနိုင်ငံမှာတော့ဟိုအခုနောက်ပိုင်းတော့အတိအနေနေပြီလေရင်းတော့မတွေ့ရတဲ့ဒီလမ်းဘေးမှာဒီကျောင်းတို့ကြီးအစ်မတွေကိုခေါ်ပြီးတော့ဟိုဓာရီနဲ့ခွဲပြီးတယ်အစီတွေနဲ့တူးတယ်အဲ့လိုမျိုးတွေလုပ်ပေးတာတွေ့တယ်အဲ့လိုမျိုးတွေကတော့တခြားယောဂါတွေကုစားနိုင်ကြီးရှိတဲ့အတွက်အဲ့လိုမျိုးမတန်ရှင်းတဲ့နေရာတွေစနေကြီးကုတာတွေမဟုတ်တဲ့နေရာမှာတော့ကုတာတော့မကောင်းဘူးပေါ့နော်ကောင်းပြီစီယုံစီကံနေမှာကုတဲ့အခါကျရင်အင်းကြီးနဲ့ကုကြတယ်ဒီဘာသာစုအတီစီတဲ့ CSA တို့အဲ့လိုဟာမျိုးလေးနဲ့တူခိုင်းတာပေါ့နော်ဒါမှမဟုတ်ဤကဲထားတဲ့နိုက်ထရိုဂျင်ကြီးပေါ့နော် cryotherapy လို့ခေါ်တယ်အဲ့ဒီအားနဲ့ထမ်းပြီးတော့ခဲလိုက်တယ်လို့ခဲပြီးတော့ဘာသာစုရဲ့ခဲပြီးတည်သွားပြီးတော့ကျွန်းတို့ကြောက်သွားတယ် နောက်ကတစ်ခုကတော့အခုများတဲ့နည်းကတော့လက်ရှိဆက်နဲ့တူပြီးတော့ကျွန်းနုတွေကိုဖတ်တဲ့နည်းပေါ့နော်။နောက်အဲဒီကျွန်းနုတွေကိုကင်ဆာဆေးတမျိုးထိုးပြီးတော့ကုသလည်းရှိတယ်။နောက်မျက်နှာတို့နေရာမျိုးတွေမှာအချို့ရှိတဲ့ကျွန်းနုတွေကိုလေးစားပြည့်ပြီးတော့ကုရဲ့နည်းတွေရှိတယ်။ဒါပေမဲ့တချို့ဆရာဝန်တွေကကြတော့အဲ့လိုမျိုးတွေဆက်တည်မရှိဟိုကုရဲ့ဟာတွေမရှိတော့ထုံလေးထိုးပြီးတော့ဓာတ်နဲ့ခွဲတာတွေလုပ်တတ်တယ်။အဲ့လိုဒါနဲ့ခွဲတာအောင်မြင်မှုနည်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်းတွေကတော့ virus ပိုးလေးတွေအတိအကျတွေနည်းနည်းလေးတစ်လုံးစားနှလုံးစားကျန်တာနဲ့ပြန်ဖြစ်လွယ်ကျုံလို့တခါလေကိုယ့်ရဲ့မိမိပါကဒီမှာကုရဲ့လူတစ်ခုရှိတယ်သူကလက်ညှိုးလို့အဲ့လိုလက်သေးနှန်းလို့လက်ထည့်လို့အဲ့လိုနေရာတွေမှာဖြစ်တဲ့ကျွန်းတွေအတွက်ကိုသုံးနေပြီးပါခုနှစ်စဉ်ဝါကျိုးကြီးကိုပတ်တဲ့ရေစုံကန်တိတ်ပေါ့အဲ့လိုတိတ်နေကျွန်းတွေကိုလေလုံအောင်ပတ်ပြီးတော့ကတ်ထားတာပေါ့နော်သူ့ကိုလေအောက်ဆီဂျင်ချလိုက်တာပေါ့ကျွန်းတို့ virus ဘူးဆိုအောက်ဆီဂျင်တိုးတယ်လေ injection ဘူးအဲ့တော့ဆရာပြည်ရင်ထားရတယ်အဲ့တော့ဒီဘက်မှာ6ရက်ခွဲကြည့်ပြီးဒီရင်ထားရတယ်6ရက်ခွဲကြည့်တဲ့အခါကျရင်ဒီဘက်မှာ7နှစ်နာရီပဲကြာရင်အဲ့7နှစ်နာရီကိုအဲ့ရိတ်ကိုဖွင့်ထားပြီးတော့7နှစ်နာရီပြည့်တဲ့အခါကျရင်တစ်ခေါက်တစ်ခေါက်ပြန်ပတ်အဲ့လို၄ပတ်၅ပတ်၄က၅က၆ကတော့လုံးကျွန်းတို့က6ကျောက်ပြီးပြီးသွားတယ်ဆိုတော့ဒီနန်လေးတစ်ခုလည်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်အခုနောက်အပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေဆက်ဒေသကသတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ကြီးတက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့ NGA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းမဆောင်ရွက်ဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားခဲ့တယ်ဆိုတာနဲ့ဝန်ကြီးတက်ပါတီ NGA လက်မှတ်ရေးထိုးတဲ့အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့စည်းတွေကနေဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေဖေဖော်ဝါရီလ23ရက်နေ့မှာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ကြပါတယ် NCA လက်မှတ်ရေးထိုးတဲ့အခမ်းအနားမှာ NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်နေရေးအတွက်နိုင်ငံတော်အကြီးအကဲတွေနဲ့တပ်မတော်ခေါင်းဆောင်တို့သဘောထားကြီးစွာနဲ့ထိုးစစ်ဆင်မှုတွေအမြန်ဆုံးရစဲဖို့ NCA လက်မှတ်ရေးထိုးပွဲအခမ်းအနားမှာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်အခမ်းအနားမှာနိုင်ငံတော်သမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နိုင်ငံတော်အကြီးအကဲတွေမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်နဲ့ပါတီထိပ်တန်းခေါင်းဆောင်တွေလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌဂျခွန်ဆိုင်တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမြို့မှာဇန်နဝါရီလလယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွှတ်တော်ကနေဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီညွှန်ကြားစာကိုဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးအဲ့ဒီဖွဲ့ကဖိတ်ကြားစစ်ဆေးမေးမြန်းတာလုပ်လာရင်လည်းဖြေကြားဖို့မလိုသလိုစာရွက်စာတမ်းအထောက်အထားတွေတောင်းခံလာရင်လည်းပြသပေးဖို့ခြင်းမပြုဖို့နဲ့တကယ်လို့ဖြေကြားခြင်းအထောက်အထားတွေတင်ပြပေးဖို့တာတွေလုပ်ခဲ့ရင်လည်းသက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့တာဝန်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဇန်နဝါရီလ16ရက်နေ့ညကမြောက်ဦးမြို့နိုင်ရကုန်းမှာရခိုင်ပြည်နိုင်ငံအချုပ်အခြာအာဏာကျဆင်းတဲ့နေ့အောက်မေ့ပွဲအသိမ်းအဆာပေဟိုပြောပွဲတားဆီးခံရတာကိုမကျေနပ်လို့ဆန္ဒထုတ်ပေါ်ခဲ့ကြတဲ့လူအုပ်ကိုရဲတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်အယက်သား9ဦးတေဆုံးပြီး12ဦးတန်ရန်ရရှိခဲ့ပါတယ်။အဲ့ဒီဖြစ်စဉ်ကိုဥပဒေနဲ့ညီညွတ်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်မြေပုံမြို့နယ်လှုပ်တော်ကိုယ်စားလှယ်ဥအောင်ဝင်းဦးဆောင်တဲ့ကိုယ်စားလှယ်9ဦးပါစုံစမ်းစစ်ဆေးရေးဖွဲ့ကိုဇန်နဝါရီလ29ရက်နေ့မှာဒီနယ်လှုပ်တော်ရေးပေါ်စည်းဝေးကနေဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်နေစစ်ဘေးရှောင်စခန်းတွေကိုထိုင်းနိုင်ငံချင်းမှန်အခြေစိုက်အမေရိကန်ကောင်စစ်ဝင်ရုံးတာဝန်ရှိသူတွေကနေတွားရောက်လည်လာခဲ့ပါတယ်။ဖေဖော်ဝါရီလ23ရက်နေ့ကချင်းမှန်ခရိုင်ဝင်းဟန်မြို့နယ်ပင်းလုံအုပ်စုလက်တိုင်ရွာမှာရှိတဲ့ကုန်းကျော်
ကိုတွားရောက်လေပတ်ကြည့်ရှုခဲ့တဲ့အမေရိကန်ကောင်စစ်ဝင်ယုံတာဝန်ရှိသူတွေကိုစကမ်းတာဝန်ခံဦးဆိုင်လျန်ကနေစစ်ဘေးရှောင်တွေရိတ်ခါဖြတ်တောက်ခံရမှုကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းရှင်းလင်းခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်စစ်ဘေးရှောင်စခန်းတွေကိုအမေရိကန်နိုင်ငံအစိုးရကနေထုတ်ပြန်ပေးမယ့်အစီအစဉ်ရှိမယ်ဆိုရင်
ကိုယ်စားလှယ်ကောင်ဆယ်ဂျန်နီဖာအေဟာဟိုက်ကိုတိုက်တွန်းခဲ့တယ်လို့ဥဆိုင်လျန်ကပြောပါတယ်။နေဆက်နေရှမ်းစစ်ဘေးရှောင်စခန်း၆ခုကိုရိတ်ခါကူညီထောက်ပံ့မှုပေးနေတဲ့ TPC အဖွဲ့ကပြီးခဲ့တဲ့2006ခုနှစ်အောက်တိုဘာလကစပြီးရိတ်ခါဖြတ်တောက်ခဲ့လို့စစ်ဘေးရှောင်6000ကျော်အခက်တွေ့နေရပါတယ်။ သူတို့အတွက်အိတ်ခမ်းတန်းလျာဆောက်ဝေးဖို့တပ်ဆိုင်ရာကူညီပေးရေးဖွဲ့တဲ့နဲ့ညှိနှိုင်းပြီးစီစဉ်နေတယ်လို့တနိုင်းစစ်ဆောင်တာဝန်ခံဥပဒေရှောင်ကပြောပါတယ်။ဒီစစ်ဘေးရှောင်တွေဟာတနိုင်းမြို့နယ်ထဲကပါရာရေးတင်းတော်စခန်း၄ခုမှာကိုလိုနီရပြီးမိသားစုအတွက်နေထိုင်ဖို့တိဒါခမ်းမရှိသလိုစုပြုံနေထိုင်ရပါတယ်။စစ်ရှောင်များစုဟာအင်္ဂါကြေးရွာ၊နမ်ကြေးရွာ၊နန့်ကုန်းမော်၊တံပလာမော်၊
ကျွန်တော်တို့ဒီကျွန်းနုဖြစ်တာကအေယဝရီတိုင်းဒေသကြီးမြောင်းမြမြို့နယ်လုံဆိုင်ရာပထမဦးဆုံးအကြိမ်အနေနဲ့မတော့ချောင်းကျေးရွာမှာကျင်းပပါတယ်။အဲ့ဒီအခမ်းအနားမှာကရင်လူထုလေးထောင်နီးပါးတက်ရောက်ပြီး KNU ဘဟုကော်မတီဝင်တွေလည်းတက်ရောက်တဲ့အပြင်အေယဝရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကလည်းတက်ရောက်ခဲ့ပါတယ်။ကရင်လူမျိုးဖြစ်ရင်ကိုယ်တမိုင်းကိုပြန်လည်လာဖို့လိုသလိုပြန်အုပ
င်းဝန်ကြီးချုပ်ဟောင်းမန်းကျော်နီကနေမိန့်ခွန်းပြောဆိုခဲ့ပါတယ်။1948ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာကရင်လူထုတွေကနေကရင်ပြည်ရရှိဖို့နဲ့တန်းတူအခွင့်ရေးရရှိဖို့ဖတ်စာပတ်လအစိုးရစီမှာတောင်းဆိုဆန္ဒပြတဲ့နေ့ကိုအစွဲပြုပြီးကရင်အမျိုးသားနေ့အဖြစ်သတ်မှတ်တာလည်းဖြစ်ပါတယ
်။အခုတင်လာတဲ့ကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဘုံကြီးသက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာပြီးခဲ့တဲ့အင်္ဂါနေ့မှာတနိုင်ငံလုံးတိုက်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဘုံကြီးသက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်ဘုံနိုင်ငံရေးပါတီတွေနဲ့ဘုံလူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါသလဲဆိုတာကိုမိကလျာမုံကလည်းစူးစီးတင်ဆက်ပေးထားပါတယ်။
မွန်ပြည်သက်ပါတီအနေနဲ့အခု NCA လက်မှတ်ရေးထိုးမှုကအရင်တဘောတူညီချက်တွေထက်ပိုပြီးခိုင်မာတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မောကအခုလိုပြောပါတယ်
။ရခိုင်1995 2012ကထိုးတဲ့လက်မှတ်ချက်ကိုဒီကနေ့ထိုးတဲ့လက်မှတ်ကမွန်ပြည်ပါတီအတွက်ပိုပြီးခိုင်မာမယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့ဒီ NCA လက်မှတ်ထိုးတဲ့အတွက်ကြောင့်မွန်ပြည်ပါတီကဘလောက်လှုပ်ဆောင်မှုကောင်းတယ်လေလှုပ်ဆောင်မှုကောင်းသလားအဲပူရတက်လာလှုပ်ဆောင်မှုမထိရောက်ရင်တော့အဲဆုံးရုပ်သွားနိုင်တယ
်မွန်ပြည်တစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလင်းနဲ့ကင်ဖွဲ့တွေနဲ့အတူမြန်မာနိုင်ငံတောင်ပိုင်းမှာနိုင်ငံရေးကိုအချိန်ဟုန်ဖြင့်ဆောင်ရွက်နိုင်မယ်လို့လည်းမွန်မျိုးသားပါတီထွေထွေတွင်းရင်မှုနိုင်ငံရေးသမဂ္ဂအခုလိုတုံ့တက်လိုက်ပါတယ
်မွန်ပြည်တစ်ပါတီအနေနဲ့ NCA ထိုးပြီးတဲ့နောက်ပိုင်းမှာလက်ရှိထိုးနေကြတာဖြစ်တဲ့လက်နက်ကင် ARC အဖွဲ့အစည်းဖြစ်ထွက်နေတဲ့ PP သက်ဆိုင်ပြည်ပေါင်းပြီးဆောင်ရွက်ခွင့်ရှိရမှာဖြစ်တဲ့အတွက်အထောက်အပံ့ပြောမယ်ဆိုရင်ဒီကျွန်တော်တို့မြန်မာနိုင်ငံတောင်ပိုင်းမှာနိုင်ငံရေးအခြေအနေတစ်ခုနဲ့နိုင်ငံရေးလက်ရန်ကိုဆောင်ရွက်သွားနိုင်တဲ့အခြေအနေတစ်ခုကိုပေါ်လာလိမ့်မယ်လို့ကျွန်တော်ကတော့ပြောလို့ရတယ်
။ NCA လမ်းကြောင်းနောက်ဆုံးမှာလက်နက်နဲ့ဒီမိုကရေစီလဲလှယ်တဲ့အဖြစ်နဲ့ပဲအဆုံးတမှာကိုစိုးရိမ်နေရတယ်လို့လည်းမွန်ပြည်နယ်ပြစ်ခတ်စောက်ကြည့်ရေးအဖွဲ့အတွင်းမှမင်းအောင်ထူကအခုလိုဆိုပါတယ်
။ဒီတော့ကဒီဒီမိုကရေစီလဲလှယ်တဲ့ငြိမ်းချမ်းရေးဆက်လဲလှယ်တဲ့ပြစ်ခတ်တွေပါကြောင့်ရှိခဲ့တဲ့ခါကျတော့အဲ့ဒါလေးပဲအရင်လိုများရှိနေမလားဆောက်တဲ့ဖြစ်ပေါ်ဒီလိုတန်ရာမှုတွေနဲ့စိုးရိမ်မှုတွေရောဒါရောရှိတော့လေ
ဦးနှုတ်အစိုးရဦးဆောင်တဲ့ပါလီမန်ဒီမိုကရေစီခက်မှာမွန်တော်လှန်ရေးစတင်ခဲ့တဲ့မွန်ပြည်သူတပ်ဦးဟာ1958ခုနှစ်မှာလက်နက်နဲ့ငင်းချမ်းရင်လဲလှယ်ခဲ့ပြီးတဲ့နောက်မှာမွန်ပြည်တစ်ပါတီပေါ်ထွက်လာပါတယ်အခုလိုမွန်ပြည်တစ်ပါတီ NCA လက်မှတ်ရေးထိုးတဲ့အပေါ်ပြည်တွင်းပြည်ပကမွန်ဖွဲ့စည်းတွေစိုးရိမ်မကင်းမှုတွေလည်းဖြစ်ပွားနေပါတယ်
ဆက်ပြီးတော့82နှစ်ပြည့်ပြည်ထောင်စုနှစ်အခမ်းအနားကိုရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြီးကြေခမ်းနားစွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံတဝမ်းက NLD လူငယ်ကိုယ်စားလှယ်တွေကနေပြည်ထောင်စုနှစ်အခမ်းအနားအတွင်းဗိုလ်ချုပ်အောင်ဆန်းမွေးနေ့ပွဲကိုပါကျင်းပခဲ့ပါတယ်ဒီနှစ်ပွဲနဲ့ပတ်သက်ပြီးတိုင်းသားလူငယ်တွေဘယ်လိုမြင်ပါသလဲလမ်းမဟုတ်ကနေစုစည်းတင်ဆက်ပေးပါမယ်ရှင်
ဖေဖော်ဝါရီလ17ရက်နေ့ကနေ23ရက်နေ့အထိတမိုင်းဝင်ပင်လုံမြို့ရဲ့ကြောက်တိုင်ကွင်းမှာမြန်မာနိုင်ငံလုံးက NLD ပါတီဝင်တွေကနေ52နှစ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကျင်းပရခြင်းနဲ့ပတ်သက်ပြီးပင်လုံမြို့ပြည်ထောင်စုနှစ်အခမ်းအနားကျင်းပရေးကော်မတီဝင်တောင်ကြီးမြို့က NLD ပါတီဝင်ဦးအောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီပင်လုံကိုတကယ်လည်းတော့ပြည်ထောင်စုရဲ့စတင်ပေါ်ဖွားရာဒေသဖြစ်တဲ့အတွက်ဒီ NLD ကနေမှလူငယ်တွေဟိုဟွာဒီမှာစုံစည်းပြီးတော့လေဒီတော့ခံတိုင်းအနာတွေရောအကုန်လုံးပေါ့နော်အလုံးစစ်စစ်ရင်းကြီးကြီးနဲ့စစ်စစ်ကြီးနဲ့အဲ့လိုပူပေါင်းပါဝင်လို့ရအောင်ဆိုတဲ့ပုံစံနဲ့အဲ့လိုကြီးဖြစ်တာ
ပင်လုံဒီတော့ခံလူငယ်စိုက်စုကတော့အခမ်းအနားတွေကြီးကြီးမားမားလုပ်နေတာထက်အနာကပ်မှန်စစ်မှန်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်လှုပ်တင်လှုပ်ထိုက်တာကိုလက်ရှိအာဏာရနေတဲ့အစိုးရကနေပြီးတော့လက်တွေ့အကောင့်ထဲပေါ်သွားဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ဒီနေ့ဒီနေ့မြတ်ကိုအလုံးကအင်တိုက်အတိုက်အလေးထားပြီးတော့ဒီလိုအခမ်းအနားတွေလုပ်တယ်လို့ပဲပေါ့နော်ကျွန်တော်တို့ဒီတိုင်းသားကောင်းဆောင်တွေဒီပို့ချောင်ဆန်းနဲ့ဖဆပလအစိုးရအဖွဲ့တို့ရှိထားခဲ့တဲ့ကတိကဝတ်တွေအကောင့်ထဲမှာပုံနိုင်သေးတဲ့ကိစ္စတွေအများကြီးရှိသေးတယ်ဆိုတဲ့ပုံမှာလည်းအခုလိုပဲပေါ့နော်အားလားသူတို့ကနေပြီးတော့ဥဆောင်တာပဲဖြစ်ဖြစ်ဒီဒေတာမှာဥမာစာကြည့်တိုက်တွေပဲဖြစ်ဖြစ်ဥမာဒီအမတ်တရဟိုထင်ကြံခဲ့မဲ့အများအကျိုးပြုနိုင်မဲ့တခုခုပေါ့နော်လှုပ်ဆောင်နိုင်ခဲ့မယ်ဆိုရင်ပို့ပြီးတော့လေအကျိုးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်
။တိုင်းသားလူငယ်များအရေးလှုပ်ရှားနေတဲ့ကချင်လူငယ်ခေါင်းဆောင်မှမိုင်းမိုင်ကတော့ပင်လုံစိတ်တက်နဲ့ပြည်ထောင်စုတည်ဆောက်ရေးအကောင့်ထဲပေါ်ဖို့အတွက်လက်ရှိအာဏာရနေတဲ့ပါတီအစိုးရမှသဘောထားပြေဝဖို့လိုအပ်ကြောင်းပြောဆိုလိုက်ပါတယ်
။ကျမတို့ဒီပင်လုံမြို့မှာတိုင်းသားလူငယ်ညီနာခံလုပ်မဲ့အပေါ်မှာကျမတို့ကန့်ကွက်ခဲ့တာကိုလည်းကျမတို့အမြဲတမ်းအမှတ်ရနေတာဖြစ်တယ်။ပင်လုံစိတ်တက်ဆိုတဲ့စိတ်ခံစားမှုကတိုင်းသားလူငယ်တိုင်းမှာရှိပြီမယ်။အဲဒီဟာကိုအကောင့်ထဲပေါ်ဖို့ကတော့လက်ရှိမှာအာဏာရှိနေတဲ့အစိုးရပုံမှာရောလက်ရှိမှာအာဏာရနေတဲ့ပါတီအပေါ်မှာတော့အစိတ်သဘောထားပြေဝဖို့လိုအပ်တယ်
အခုနှစ်ပင်လုံမြို့52နှစ်ပြည့်ပြည်ထောင်စုနှစ်အခမ်းအနားကိုရှမ်းပြည်နယ်အစိုးရကဖေဖော်ဝါရီလ12ရက်နေ့မနက်ပိုင်းကကျင်းပခဲ့ပြီးမြန်မာတိုင်းနိုင်ငံလုံးက NLD ပါတီဝင်လူငယ်တွေကတော့ဖေဖော်ဝါရီလ17ရက်နေ့ညနေပိုင်းကရှမ်းရိုးရာခေါပုတ်ထောင်းပြိုင်ပွဲ12ရက်နေ့ညနေပိုင်းကတိုင်းရင်းသားရိုးရာအကပတိတအခမ်းအနားနဲ့23ရက်နေ့မနက်ပိုင်းကဗိုလ်ချုပ်အောင်ဆန်းမွေးနေ့အဆတ်ရှိအခမ်းအနားတွေပြုလုပ်ခဲ့ကြပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကနေမြန်မာအစိုးရနဲ့တပ်နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။မြောက်ဦးမြို့မှာပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ရခိုင်ပြည်နယ်လွတ်တော်ကဖက်စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။
တော်ရရှိရခုနားဆင်ခဲ့ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ဒါကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOE ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးတော့ပါမယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Syria မှာအရက်သားတွေကိုဓာတုလက်နဲ့အသက်တမျိုးနဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂစုံစမ်းရေးမှုတွေစုံစမ်းနေကြပါတယ်။ Syria နိုင်ငံ Idlib က Saraqab မြို့ကလေးနဲ့အရှေ့ပိုင်း Ghouta ဘက်ကဒူမားမြို့တွေမှာ Chlorine တန်းတွေအစိတ်ပါတယ်လို့ဆွဆွဲကြတဲ့ဘုံတွေကျဲချခဲ့တဲ့အကြောင်းသတင်းတွေအများပြားရတာမို့ကော်မရှင်ကလည်းအခုစုံစမ်းစစ်ဆေးနေပြီလို့ Syria ဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ဥက္ကဋ္ဌပေါ်လိုပနဲရိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်။အပြစ်ကင်းတဲ့အရက်သားတွေကိုချင်းချောက်ဖို့အတွက် Syria အာဏာရှင်က Chlorine အစိတ်တန်းတွေကိုတုံးနေတယ်ဆိုတဲ့ဆက်ဆွဲချက်တွေဆက်ပြီးတွေ့နေရတာနဲ့ပတ်သက်ပြီး American ပြည်ထောင်စုကတိတ်ကိုစိတ်ပြေရာကြောင်း American နိုင်ငံရဲ့ဌာနပြောခွင့်ရ Heather Nauert ရဲ့ February 5ရက်နေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရုရှားဟာသူ့မဟာမိတ်ဆီးရီးယားဘက်ကဓာတုလက်နဲ့တုံးဆက်မှုအလုံးကိုရပ်ဆိုင်းစေဖို့အတွက်2023ခုနှစ်မှာအာမခံပေးခဲ့တဲ့အချိန်ကစပြီးဆီးရီးယားကဓာတုလက်နဲ့တန်းခံစားရသူတွေအတွက်ရုရှားမှာလုံးဝတာဝန်ရှိတယ်လို့ ဒါရုလက်နဲ့သုံးဆွဲသူတွေထိုက်တဲ့နယ်ပြစ်ဒဏ်ချက်ခံမှုကနေကင်းလွတ်ခွင့်မရစေဖို့အတွက်နိုင်ငံတကာမိတ်ဆွေများအဖွဲ့ဖွဲ့စည်းရေးဆိုင်ရာဂျန်ဂျူရီလအစည်းအဝေးပြီးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့ရုရှားဟာသူ့ခရီးကိုအတိုင်းလုံဆောင်မှုမရှိဘူးလို့မစ်နယူးယောက်ကပြောပါတယ်။အခုလိုခရီးတည်နေအစားရုရှားဟာဆီးရီးယားကိုဒါရုလက်နယ Pippi, the Dan Dobo Dre, Gulatamaga, Lungering Gonsia, Sumpia Chaguyo, Syria Ma, Darulene, don't say it, Dawan Shidurigo, Danka, Yume, Napta, Sumpia Chaguba, Rashagani, Vido Anna, don't be, Decha Giraba, Syria Ma, Darulene, don't say mu, Shirazurago, Dibunane, Pietri, Tabi, Dreniadalu, Elima, GIM, Apuera, the Machido Redre, DK Sago, Ion Sight, Sonsam Huri, a goody, Malone, and Devau. Syria ma, Darulene, don't say mu, Santa Sibo, the Juba Mugo, a saga pian, beside our Rashaga, Los Angiraha, the Gago, same accounts, a pitchout, Gulatamaga, Longjoy, Gonsia, American Cosile Pite, American Nanga, Gulatamaga, Saya, American, Tamaji, Nikki Heliga, Maja Dekinga, the Pioja Kibari, Tapian, Anasha, and say a Los Amurina, but the bee, a Mandiago, dear, Genoto, a Juba Mugo, Baroma, Japimam, Hojane. The Amandiago Tilabi, Nanganaga Taiwan Kani, a ye you sang a lama pitabian, Syria ga, Dickinson, Amuda Amudamine, Galingeri, Didaru Lenet Tango, Chelsea, Soso Wawa Kanzani Arabi, Santa Sigodre, a yediji Luani Ramo, Syria Bidure Drakulu, Losani Rapijang, Damaji Heliga, Bioja Kibari.
Megan Soya, the Bora Minigo Timbialo Pivavi. တို့ရချင်းတို့အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပြည့်ပြီး Florida ဒီနေ့ကထက်တန်းကြောင်းကြောင်းကိုတနင်္လာနေ့ဝင်ဖြစ်တယ်လို့ဆွဆွဲခံထားရသူအသက်19နှစ်အရွယ်လူငယ်ကိုဂျာဇာဘီနေ့ကကနဒါတရားရုံးတင်ပြီးအာမခံမပေးဘဲချုပ်နှောင်ထားဖို့အမိန့်ချလိုက်ပါတယ်ကြိုတင်ဂျန်စီဘီလူသားမှုဆိုင်ရာဆွဲချက်18ခုနဲ့ဆွဆွဲခံထားရတဲ့နီကိုလပ်စ်ခရုစ်ကိုလက်တွေကိုခါမှတန်ကျိုးနဲ့ချီထားပြီးလေမော်ရောင်ထောင်ဝက်စုံနဲ့ဖလော်ရီဒါပြည်နယ်ကတရားရုံးတစ်ခု
ဦးစားပေးလို့ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပြောဆိုပေမဲ့ဖလော်ရီဒါပြည်နယ်ကကြောင်းမှာလူများပြားသေဆုံးရတဲ့တနက်နဲ့ပြစ်ခတ်မှုနောက်ဆုံးဖြစ်ရတဲ့ဆက်ဆက်ပြီးတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်ဖို့တစုံတရာထုတ်ပြောခဲ့တာနဲ့ပတ်သက်လို့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးစူးစမ်းနေသူတွေစိတ်ပြက်လက်ပြက်ဖြစ်ကြပါတယ်ဘင်္ဂလားဒေ့ရှ်ကိုထပ်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့မြန်မာနိုင်ငံအနေနဲ့ဆင်းသင့်တင်နေပြီးတပြေးပြေးချင်းပြန်လည်ခံသွားမယ်လို့မြန်မာပြည်ရဲ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဘင်္ဂလားဒေ့ရှ်သမ္မတကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ယူတာဘီဆုံးဖြတ်ချက်တက်သားတဲ့ဒေါက်ဆန်စုကြည်မှာလူပိုင်ခွင့်နဲ့ပတ်သက်ပြီးအကန့်အသတ်တွေရှိနေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်တွေဖော်ယူကော်မတီရဲ့အကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆူရကီရဲ့စာသီပွဲထိုင်းကပြောလိုက်ပါရယ်တမလို့ရေးရတယ်မှာဒေါက်ဆန်စုကြည်အနေနဲ့ထိန်းချုပ်ခွင့်မရှိသလိုဒေသတွင်းဖြစ်ပေါ်တဲ့ပဋိပက္ခတွေတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလုံပန်ခွင့်မရှိတဲ့အတွက်ဘာမိတ်မှပြောလို့မရဘူးလို့စာသီရထိုင်းကပြောပါရယ်ခင်ဗျာ
ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကော့ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်နိုင်ငံတကာကတောတာစင်ကြတဲ့တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေဒီ UI ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မွေးပါခင်ဗျာ
သတင်းသတင်း This program has come to you from the Voice of America, Washington.